Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါသေးရှင်။ VOA American တန်ရဲ့2023ဩဂုတ်လ6ရက်တနင်္လာနေ့မနက်ဖြန်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုင်းဒေသကြီး24 40နဲ့58တန်း VOA Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးတက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ။
ကျွန်တော်ကြောစမ်းသားပါခင်ဗျာသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူပြောပြမှာဖြစ်ပါတယ်ရုရှားနိုင်ငံရဲ့ယူနိုက်တက်သင်္ဘောကြီးတစ်စင်းကိုယူကရိန်းဘက်ကတိုက်ခိုက်တဲ့အတွက်ဒါကိုပြင်းပြင်းထန်ထန်လက်တုံ့ပြန်မယ်လို့ရုရှားဘက်ကပြောကြားလိုက်ပါတယ်နိုင်ဂျာနိုင်ငံအန်ဒသိန်းစစ်တပ်ဟာရုရှားနိုင်ငံကျေးဇက်တဲ့ဗာဂနာရဲ့အကူအညီကိုတုံ့ခံခဲ့တယ်လို့သုံးသပ်သူသုရေတီတူကပြောကြားလိုက်ပါတယ်ဒီလိုအရေးကြီးသတင်းတွေပေါ်ပေါ်မှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှတော့ထုတ်လွှင့်ပေးမယ်တရင်ဆောင်မှာတပုတ်ထဲမှာဆိုရင်တော့
ဒီကမြောက်ပြည်မြို့မှာအရင်ကဟိုဟိုလုံလဲဆက်နေကြလာတာနေတဲ့ပုံစံမျိုးမျိုးကြီးကအားမတက်လာတက်လာတာကတည်းကဟိုမှာအရင်ကတော့ရည်ရွယ်ချက်နဲ့ခုနပုံစံကအခုခုနတဲ့ပေါ့နော
်မြောက်ပြည်အပြင်ဘီးလင်းနဲ့တထုံဘက်မှာရည်ကြီးနေတဲ့အကြောင်းတွေကိုလည်းတင်ပြပေးဖို့ရှိပါတယ်ဒီသတင်းတွေအပြင်လူခွင့်ရဲ့အခြေအနေကိုတင်ပြပေးနေတဲ့ဒုအတန်းအစီအစဉ်နဲ့ဥတမောင်တန်းရဲ့လူခွင့်ရေးနဲ့ဒီမိုကရေစီပတ်စံကဏ္ဍတွေကိုလည်းကြားကြမှာပါ။နောက်ပိုင်းမှာတော့အခြားပတ်စံကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေးဥရယာတီနဲ့အနာဂတ်ကမ္ဘာပြင်လေယာစီးပွားသတင်းတွေကိုလည်းပြောပြပေးဦးမှာပါ။အခုတော့နောက်ဆုံးရသတင်းတွေကိုဥကျော်စံတန်နဲ့အတူပြောပြပေးပါမယ
်။ခရိုင်းမီးယားနဲ့ရုရှားပြည်မှာဆက်သွယ်ထားတဲ့အချက်အချာကြားတဲ့တရားအနိမ့်မှာအရဖက်စင်ဘော်ဒစီကိုယူကရိန်းကတိုက်ခိုက်ခဲ့မှုအတွက်ရုရှားဘက်ကဆုတ်ချလိုက်ပါတယ်။ဒါကိုအကြမ်းဖက်မှုလို့ခေါ်ဆိုလိုက်ပြီးလက်တုံ့ပြန်မယ်တာဝန်ရှိသူတွေကိုတန်ခတ်အရေးယူမယ်လို့ရုရှားနိုင်ငံသားရေးပြောခွင့်ရမရီယာဇာခါရိုဗာကပြောပါတယ်။ရုရှားသမ္မတဟောင်းဖြစ်သူဒီမီထရီမက်ဗဒက်ဖ်ကလည်းပင်လယ်ထက်မှာရုရှားသင်္ဘောကိုတိုက်ခိုက်ခဲ့တဲ့အတွက်ယူကရိန်းစစ်ကမ်းတွေကိုလက်စားချေတိုက်ခိုက်မယ်လို့ပြောပါတယ်။တဘာဝပတ်ဝန်းကျင်ကိုထိခိုက်ပျက်စီးပြီးတောက်ပဲသီးနှံတင်ပို့ရေးသဘောတူညီချက်ကိုပြန်မဆနိုင်အောင်ဖြစ်စေမယ်လို့လည်းအခုရုရှားနိုင်ငံလုံခြုံရေးဒုတိယအကြီးအကဲဖြစ်တာဝန်ယူထားသူမက်ဗဒက်ဖ်ကဆိုပေမဲ့အသေးစိတ်ကိုတော့ပြောမသွားပါဘူး။အခုလိုတိုက်ခိုက်မှုဟာရုရှားသင်္ဘောကိုယူကရိန်းဘက်ကတပတ်အတွင်းဒုတိယအကြိမ်တိုက်ခိုက်မှုလည်းဖြစ်တယ်လို့နှစ်ဖက်စလုံးကအတည်ပြုပြောကြပါရယ်။ယူကရိန်းလုံခြုံရေးဆိုင်ရာအရင်းအမြစ်တစ်ခုကအခုဖျက်ဆီးလိုက်တဲ့ရေနံနေသင်္ဘောကြီးဟာဆိုရင်ရုရှားပြည်ထောင်စုရဲ့စွန့်ရည်အမြင့်မားဆုံးသင်္ဘောကြီးဖြစ်ပြီးပောက်ကွဲလုံကျွမ်းမှုကိုအဝေးကြီးကမြင်တွေ့နိုင်ခဲ့တယ်လို့ဆိုသလိုရုရှားဘက်ကလည်းဒီသင်္ဘောကြီးတိုက်ခိုက်ခံရတဲ့အတွက်အဲ့ဒီနေရာတဝိုက်ကူးသန်းသွားလာမှုနဲ့ရေကြောင်းလမ်းခီးပို့ဆောင်မှုတွေအလုံးရပ်ဆိုင်းသွားခဲ့တယ်လို့အတည်ပြုပါတယ်အဲ့တစ်ဖက်မှာတော့ယူကရိန်းနိုင်ငံနဲ့ရုရှားတို့ရဲ့ညီညာရေးအတွက်ဆော်ဒီရေဗျာနိုင်ငံကကမကထပြုကျင်းပနေတဲ့ညီညာရေးဆွေးနွေးပွဲကိုတရုတ်အထုကူစတဲ့တူတဲအောင်မယ်လို့လည်းပြောကြားထားပါတယ်ခင်ဗျာ
။အာဖရိကတဲ့အနောက်ပိုင်းမှာရှိတဲ့နိုင်ဂျာနိုင်ငံမှာတော့တမရမိုဟာမက်ဘော်ဇွန်ကိုဖြုတ်ချပြီးတော့အာနာသိမ်းထားတဲ့စစ်တပ်အဖွဲ့အစ်စ်နေနဲ့တမရကိုပြန်လွှတ်ပြီးတော့အာနာပြန်ပြီးမအံ့ရင်ဆေးရအရေးယူမှုနဲ့ရင်ဆိုင်ရဖို့ရှိတယ်လို့အနောက်အာဖရိကဒေတာနိုင်ငံများစီးပွားရေးပူးပေါင်းဆောင်တဲ့ ECOWAS အဖွဲ့ကပေးထားတဲ့သတ်မှတ်ရကနှီးလာချိန်မှာပဲစစ်တပ်အဖွဲ့အစ်စ်ကရုရှားကျေးဇက်တပ်ဖွဲ့ဝါဂနာစီကနေအကူအညီတောင်းခံခဲ့တယ်လို့သုံးသပ်သူတွေကပြောပါတယ်။အာနာသိန်းတပ်ဖွဲ့ခေါင်းဆောင်တူဖြစ်တဲ့ဗိုလ်ချုပ်ကြီးဆာလီဖိုမော်ဒီဟာဒီဝါဂနာဖွဲ့လှုပ်ရှားနေတဲ့အင်းနီးချင်းမာလီနိုင်ငံကိုလာရောက်ခြင်းအတွင်းမှာဒီဖွဲ့ကလူတယောက်နဲ့ဆက်သွယ်ခဲ့တယ်လို့အကြီးတန်းသူတေသနာမှုတဦးဖြစ်တဲ့သတင်းတောက်ဝက်ဆမ်နဆာက AP ကိုပြောပါတယ်။ဒါ့အပြင်ဒီစစ်တပ်ဖွဲ့ကအာနာတီမြဲရေးအတွက်ဒီအဖွဲ့ရဲ့အကူအညီလိုအပ်နေတာဖြစ်ပြီးအခုလိုအကူအညီတောင်းခံမှုကိုလက်ခံဖို့လဲဝါဂနာအဖွဲ့ကစဉ်းစားနေတယ်လို့ပြောပါတယ်။ကျတဲ့ပရင်းနေမှာဂျန်ဝင်ညှိနှိုင်းပြိမဲ့အဖွဲ့ကိုနိုင်ဂျာကိုဆေးလွတ်ခဲ့ပေမဲ့အာနာသိမ်းထားတဲ့ဗိုလ်ချုပ်ကြီးအဗ်ဒူရာမန်ချီယာနီနဲ့တွေ့ခွင့်မရတဲ့အပြင်မြို့ရဲကိုလည်းအဝင်မခံတဲ့နောက် ECOWAS အဖွဲ့ဝင်နိုင်ငံကကာကွယ်ရေးဝန်ကြီးတွေဟာဒီဂျန်ဝင်ဖြည့်ရှင်းပြိမဲ့အစီအစဉ်ကိုတောက်ကြနေမှာပြီးရေးဆွဲခဲ့တာပါ။အာနာသိမ်းစစ်တပ်အဖွဲ့အနေနဲ့ဒီဒီမိုကရေစီနှိကျတင်မြှောက်ထားတဲ့သမရကိုပြန်လွှတ်ပြီးတော့အာနာပြန်အပ်ဖို့နဲ့တနည်းနဲ့နောက်ဆုံးထားပြန်မလို့ရင်ဆေးရအရေးယူဖို့ဖြစ်လာနိုင်တယ်လို့သတိပေးထားတာပါ။
ပါကစ္စတန်ဝန်ကြီးရောင်းအမရန်ခန်ကိုနိုင်ငံတော်လက်ဆောင်တွေတရားမဝင်ရုံးချမှုနဲ့ပြည်ထောင်စုတရားရုံးတစ်ခုကထောင်ဒဏ်3နှစ်ချမှတ်လိုက်ပြီးရဲ့မိနစ်ပိုင်းအတွင်းမှာပဲသူ့ကိုရဲတွေကဖမ်းဆီးလိုက်ပါတယ်။အသက်90အရွယ်မစ္စတာခန်ကို ပါကစ္စတန်နိုင်ငံမျိုးတော်အစ္စလာမဘတ်အစိမြောက်ပဲစီကျင်းထောင်ကိုသက်ဆောင်ခြင်းမပြုခင်နိုင်ငံအစီပိုင်းလာဟောမျိုးမှာဖမ်းဆီးလိုက်တာဖြစ်ပါတယ်။သူရဲ့အယူခံပယ်ချခံရရင်တော့နိုင်ငံရေးလုပ်ပိုင်ခွင့်၅နှစ်ပိတ်ပင်ခံရပြီးလက်မဲ့ရွေးကောက်ပွဲတွေမှာဝင်ရောက်ရှင်ပြိုင်ခွင့်လည်းရရှိတော့မှာမဟုတ်ဘူးလို့ရွေးကောက်ပွဲဥပဒေကိုလေ့လာတဲ့တွင်ကျင်သူတွေကပြောကြပါတယ်။မစ္စတာခန်ရဲ့ပါကစ္စတန်နိုင်ငံ PTI ပါတီကတော့တရားရုံးချုပ်ရဲ့ဒီစီရင်ချက်ကိုချက်ချင်းစင်ခေါ်လိုက်ပြီးမစ္စတာကမ်ကိုရွေးကောက်ပွဲဝင်ခွင့်ပိတ်ပင်ပြီးထောင်ချခြင်းတဲ့အကြောင်းဆက်ဆက်နဲ့ယူစီယာကောင်းတဲ့ဒီဥပဒေကိုအသုံးချတာအင်မတန်ရှက်စရာကောင်းပြီးဆက်စုပ်ဖွဲ့ရာဖြစ်တယ်လို့ကြေညာရေးတစုံမှဖော်ပြလိုက်ပါတယ်အခုပြည်ထောင်ဟာ2018က2020အထိမစ္စတာကမ်ဝန်ကြီးချုပ်ဖြစ်တာဝန်ထမ်းဆောင်ခဲ့ခြင်းကရရှိခဲ့တဲ့လက်ဆောင်ပစ္စည်းကိုဥပဒေမဲ့ရောင်းချတဲ့ကိစ္စမှာပြင်မှုထင်ရှားတဲ့အတွက်ကြောင့်တရားသူကြီးကမစ္စတာကမ်ရဲ့မျက်ွယ်မှာစီရင်ချက်ချခဲ့တာဖြစ်ပါတယ်ပါကစ္စတန်အစိုးရအရာရှိတွေဟာနိုင်ငံခြားအကြီးအကဲတွေဆရာရတဲ့လက်ဆောင်တွေကိုပြတိုင်းမှာထားရမှာဖြစ်ပေမဲ့သူတို့တန်ရာတန်ကြီးပြီးပြီးတော့လက်ဝဲပိုင်ဆိုင်ခွင့်ပြုထားတာလည်းဖြစ်ပါတယ်ခင်ဗျာ
ပါရှန်ပင်လယ်ခွေကဟော့မတ်ဂျီလက်ဂျာဖြတ်တဲ့ကုန်တင်ပေါ်တွေကိုစောင့်ရှောက်ပေးမှဖြစ်ကြောင်းအမေရိကန်ကကမ်းလှမ်းလိုက်ချိန်မှာပဲအီရန်ကသူ့ရဲ့အဆောင်တပ်ဖွဲ့ကိုရေးတက်မှာဒရုန်းတွေမိုင်း600တွင်းပစ်ခတ်နိုင်တဲ့မစ္စိုင်းဒုံးတွေကိုတပ်ဆင်တော့မယ်လို့စနေနေ့မှာပြောပါတယ်ဒီရေးလက်ဂျာမှာအမေရိကန်တပ်တွေခြားထားဖို့ဖြစ်လာနိုင်တဲ့အတွက်ပါရှန်ပင်လယ်ခွေလုံခြုံရေးကိုဒေသရင်းနိုင်ငံတွေကိုယ်တိုင်တာဝန်ယူနိုင်စွမ်းရှိတယ်လို့အီရန်စစ်တပ်ပြောခွင့်ရကပြောပါတယ်အီရန်တော်လိုင်းအဆောင်တပ်ရေးတက်တဲ့ဒရုန်းအမျိုးအစားမျိုးစုံပြန်မိုင်း200ကနေ600ကျော်အထိပစ်ခတ်နိုင်တဲ့ပဲ့ထင်းတက်တဲ့ cruise missile ဒုံးတွေနဲ့ပါဝင်လက်နက်ပစ္စည်းမျိုးစုံတပ်ဆင်ပြီးစွန့်ရင်မြင့်တင်မယ်လို့လည်းအီရန်သတင်းဌာနမှဖော်ပြထားပါတယ်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိ5မီတာ24 kHz 11.13 မြ 5m 40 kHz 8413 မြ 5m 51 kHz 5809နဲ့ 5m 190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကတည်းကဆက်လက်ကြည့်ညံနေပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူးမြို့တော်မှာအဂုလ9ရက်စနေနေ့မနေ့ပိုင်းကရှေ့ပြောင်းအလုပ်သမားတွေနေထိုင်တဲ့တိုက်ခန်းတစ်ခုကိုအနာဝိုင်တွေဝင်ရောက်စီးနှင်ခဲ့တာမြန်မာနိုင်ငံသားတရားကြောဖမ်းဆီးခံခဲ့ရပါတယ်မြန်မာတွေအပါဝင်တရားမဝင်နိုင်ငံသားနိုင်ငံခြားသားအလုပ်သမားစုစုပေါင်း400ကျော်ဖမ်းဆီးခံရတာဖြစ်တဲ့ဆိုပြီးမလေးရှားရောက်မြန်မာရေးတက်ကြွလှုပ်ရှားသူကိုစိုးသိန်းထက်ကဗီဒီယိုကိုပြောပါတယ
်ဖမ်းဆီးရတာလည်းအလုံးလူရောက်400ကျော်ပေါ့အတိအကျပြောရရင်425ရောက်လောက်ဖမ်းဆီးရတယ်မှာဒါနိုင်ငံအစုံကကျောင်းဝင်ရွှေပြောင်းလောက်တာဒီတော်တော်များများပါလာပေါ့နော်မြန်မာဥယျာဉ်ကတော့လောက်ကရဲ့ဒါသတင်းစာရှင်းလင်းပွဲကနေတော့သူထုတ်ပြန်ထားမှုကြဆိုရင်တော့ဆရာနဲ့မှရှင်းရောက်ပါတယ
်တရားမဝင်နေထိုင်သူတွေရှိနေကြောင်းတိုင်ကြားချက်အရာဒီသတင်းပတ်နှစ်ပတ်ကြာစုံစမ်းပြီးမှအခုလိုဝင်ရောက်ဖမ်းဆီးတာဖြစ်တယ်လို့ကွာလာလမ်ပူးလူဝင်မှုကြီးကြပ်ရေးအရာရှိသူကဆိုပါတယ်မြန်မာအများစုဟာပမ်မစ်မရှိတဲ့အတွက်ကြောင့်ဆဲယုံငယ်တွေမှာစားတောက်ဆိုင်တွေမှာအောက်ခြေအလုပ်တွေဝင်ရောက်လုကင်နေကြရတာလည်းဖြစ်ပါတယ်ဒီလိုမြန်မာတွေစုစုဝေးဝေးရှိနေကြဖို့မလဲရေးတွေကစောင့်ကြည့်ပြီးဖမ်းဆီးတတ်တယ်လို့ဆိုပါတယ်9ရောက်နဲ့10ရောက်ကြာဖမ်းဆီးမှုတွေကတော့နေတိုင်းလိုလိုရှိနေတာပါမကြာသေးမီကသတင်းပတ်အတွင်းဒီလိုစီးနှင်းဖမ်းဆီးမှုတစ်ခုမှာမြန်မာအမျိုးသမီးတွေတယောက်ကထွက်ပြေးတင်းချောင်ရတဲ့အတွက်လေကားပေါ်ကလင်းကြပြီးသေဆုံးခဲ့ရပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းကမေတီလို့ခေါ်တဲ့ကတဲ့လူမျိုးတွေနဲ့ကူကီလူမျိုးတွေကြားအဓိကရုံးတွေနဲ့မတိမငြိမ်ဖြစ်နေတဲ့မနီပူပြည်နယ်ထဲမှာအိမ်တွေမိရှို့ခံရတဲ့အတွက်လူ3ဦးသေဆုံးခဲ့ရတယ်လို့တောက်ကြညာပိုင်းမှာအိန္ဒိယရဲကပြောပါတယ်သေဆုံးသူ3ဦးဟာကတဲ့အများစုနေထိုင်ရာရပ်ကွက်ကနေဖြစ်ပြီးတော့ကျတပင်းညကသေဆုံးခဲ့တာလို့ရဲတပ်ဖွဲ့ပြောခွင့်ရကပြောပါတယ်မနီပူပြည်နယ်အစိုးရကပြည်နယ်တွင်နေထိုင်သူအများစုဖြစ်တဲ့ကတဲ့လူမျိုးတွေအတွက်ပေးထားတဲ့အထူးစီးပွားရေးအကျိုးများခံစားခွင့်အစိုးရအလုပ်ကံနဲ့ပညာသင်ကြားခွင့်ဆိုင်ရာခန်းစားခွင့်တွေကိုကူကီတိုင်းရင်းသားတွေအတွက်ပါခွဲဝေခန်းစားစေဖို့စဉ်းစားစီကြောင်းတရားရုံးအမင်းချာထွက်လာတဲ့မေလ3ရက်ကစပြီးတော့အကြမ်းဖက်မှုတွေစတင်ခဲ့တာလည်းဖြစ်ပါတယ်တင်းငွေနေမနဲ့ထိတ်တန့်ရောက်တဲ့တဲ့တွေကိုဥကျော်စံတာနဲ့အတူပြောပြပေးခဲ့တာပါအခုတော့သတင်းစော်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါမယ်။အပတ်စဉ်ကဏ္ဍတွေမှာတိုင်ငယ်ပထမဆုံးတော့ထိုင်းမြန်မာနယ်စပ်မှာရည်ကြီးနေတဲ့သတင်းကိုပြောပြပေးပါရစေ။ time မှာနေဆက်မှာမိုးအဆက်မပြတ်ရွာသွန်းနေတဲ့အတွက်တောင်းရင်မြေတက်လာပါတယ်။နောက်ကရင်ပြည်နယ်ကနေဆက်မြို့ဖြစ်တဲ့မြောက်ရီမှာတော့ရေကြီးရေရှမ်းနဲ့ဒဏ်ကိုခန်းနေရတာကြောင့်ရေဘေးကယ်ဆေးစခန်း၅ခုကိုဖွင့်လှစ်ထားပါတယ်။မွန်ပြည်နယ်ကဘီလင်းတထုံလမ်းမကြီးပေါ်မှာလည်းကားလမ်းတွေရေမြုပ်ကုန်တာကြောင့်လမ်းကြောင်းတွေပျောက်ပြီးတော့ကားတွေတိတ်မောက်တဲ့အန္တရာယ်နဲ့ကျုံနေရပါတယ်။အပြည့်အစုံကတော့ VOA သတင်းတောက်မအေးမာကပြောပြပေးမှာပါ။
ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြောက်ရီမြို့မှာမိုးရွာသွန်းမှုတွေများပြီးတောင်ရင်ပြည်ကြီးကြီးတာကြောင့်မြင့်နယ်နီးတဲ့မြောက်ရီကလူနေရပ်ကွက်တွေထိရေလွှမ်းမိုးတာတွေဖြစ်ခဲ့ပြီးရေဘေးကယ်ဆယ်ရေးစခန်းတွေပါဖွင့်လှစ်ထားရကြောင်းနယ်စပ်နေပြည်သူတို့ကပြောပြပါတယ်
။ဒီကမြောက်ရီမြို့မှာအရင်ကဟိုလုံတဲ့ဆက်နေတယ်လားကနေတဲ့ပုံစံမျိုးလိုမျိုးကြီးကတအားပဲတက်လာတယ်တက်လာတဲ့ခါကျတော့ဟိုမှာအရင်ကတော့ရေဘေးစခန်းတွေဖွင့်တဲ့ပုံစံမျိုးကအခုဖွင့်နေတယ်ပေါ့နော်။အခုဖွင့်လိုက်တဲ့ဆိုတာကအခုအမှလူကြီးတွေကတော်တော်လေးများတယ်ခု900ကျော်800လောက်ရှိတယ်မှာအဲလူကြီးအလုံးပေါင်းစကန်းကအလုံးပေါင်း5ခုဖွင့်လာတယ်မတက်မနဲ့မတော့မလေးအမှ5အဒီပဲဆိုတော့ဒီဒီဘေးနဲ့အေးနဲ့နီးတဲ့စက်တဲ့နေရာတွေအကုန်လုံးကဲစဲစကန်းနဲ့ဖွင့်လာတာ
ဘူးလေးဝတာနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့တိုင်းထွာချက်အရစိုးရင်ရေမတ်တဲ့ကျော်လွန်နေတယ်လို့မိုးဆက်လက်ရွာသွန်းမယ်ဆိုရင်တော့မြေကဆက်တက်လာမယ့်အခြေအနေတွေရှိနေပါတယ်။အခုဆိုရင်တောင်ရင်မြေအနီးကရက်ကွက်တွေကလူလူတွေဟာဖုံးတော်ကြီးကျောင်းတွေနဲ့နီးစပ်ရာဆွေမျိုးတွေနေရာတွေကိုရွှေ့ပြောင်းနေထိုင်နေကြရပါတယ်။နောက်ထပ်ရေတက်လာမှကိုလည်းဒေသခံတွေကစိုးရင်ပူပန်နေကြပါတယ်။မြောက်ရီမြို့ကနေတဆင့်သွားရတဲ့ဘီလင်းသထုံကားလမနေရာမှာလည်းမိုးတွေအဆက်မပြတ်ရွာသွန်းမှုတွေကြောင့်ကားလမတွေကိုရေတွေဖုံးလွှမ်းတာတွေဖြစ်ခဲ့ပြီးကုန်ကားတွေလူစီးကားတွေတိတ်မောက်တာတွေဖြစ်ခဲ့တယ်လို့လည်းပြောပြပါတယ်
။ဘီလင်းမှာဒီရီစာမော်လမြိုင်ရန်ကုန်တွားတဲ့လမ်းခီလမ်းတစ်လျှောက်ပေါ့နော်။အဲ့ဒီလျှောက်မှာဒီဘီလင်းဘက်မှာဘီလင်းနဲ့တထုံအဲ့ကြားထဲမှာကြီးရတော်တော်လေးများတယ်။များတဲ့ခါကျတော့ကားလမ်းတွေပျောက်သွားတာ။ကားသမားတွေကကားလမ်းဝင်ပြီးသွားတဲ့ခါကျတော့ကားတွေကမှောက်တိတ်မောက်သွားတယ်။ဒီနေ့ကားတစ်စီးမှောက်သွားတာ။ကားကလေးတစ်စီးမှောက်တယ်။ကားကြီးတစ်စီးမှောက်တ
ယ်။မြဝတီခရိုင်အတွင်းမှာတော့စီရေးရမတည်ငြိမ်တာကြောင့်ဒေသခံတွေထွက်ပြေးနေရသလိုအခုအခါမှာလည်းဒေသခံတွေဟာရေဘေးသင့်မှုတွေကိုဆက်ပြီးတော့ကြုံတွေ့နေရပါတယ်ရှင်
။မအေးမှာပါရှင်။တောင်ရင်မြေကြီးတဲ့အတွက်ကြောင့်ဒေသခံတွေရေဘေးအန္တရာယ်ကြုံနေရတာကိုကြားခဲ့ရတာပါ။အခုတော့ဒုအတန်းအစီအစဉ်လှည့်ကိုရောက်ပါပြီ။မောခဆိုက်ကလုန်းတန်ကိုခန်းတဲ့ရခိုင်ပြည်နယ်တွေကကလေးငယ်တွေပညာရေးဘလို့အခက်တွေကြုံနေရတယ်ဆိုတော့ကို Frontier Wonder သားတွေကဒုအတန်းအစီအစဉ်မှာတင်ပြပေးပါမယ်။မ
ပြတ်တော့တယ်လေသာသာကြောင့်ကားကို
စာတင်ကြောင်းကတော့ပြတ်သွားတယ်။အရှိဘက်ကစာတင်ကြောင်းကဘာမှအောင်မကျန်လိုက်တော့ဘူးအကုန်လုံးပါသွားတာ
။မိဖကလည်းစဉ်းနေလို့ဘူးစားဖို့ကို
မိဘတွေကလည်းစားဖို့ရှာနေရတယ်။သားသမီးတွေကကြောင်းမပို့နိုင်တော့
ဘူး။တဘာဝဘေးအန္တရာယ်ကြုံရပြီဆိုရင်ဘဝတွေကကစင်ကလေးအားဖြစ်ကြရပါတယ်။မောခဆိုင်ကလုံးမုန်တိုင်းကြောင့်ရခိုင်ပြည်နယ်ချင်းပြည်နယ်ကချင်ပြည်နယ်စကိုင်းနယ်မကွေးတိုင်းဒေသကြီးတွေမှာလူပေါင်း1.6 တန်းလောက်အရေးတကြီးအကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂကပြောပါတယ်။ဒီအချိန်မှာအခြေခံကျတဲ့အသက်ရှင်ရည်ရွယ်ကိုဦးစားပေးဖြည့်ရှင်ရတဲ့အခါပညာရေးကိုဦးစားမပေးနိုင်ကြတော့ပါဘူး။အဲ့လိုကျောင်းပညာရေးတွေနောက်ကျတာကရေရှည်မှာကလေးတွေရဲ့အနာဂတ်အပေါ်တက်ရောက်မှုတွေရှိနေပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွေရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Foundation Heron Day ကပံ့ပိုးကူညီပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒို့တန်ရဲ့အလွတ်တန်းသတင်းတောက်မွန်မွန်ကရေးသားထားပြီးတော့ Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
ဖြုံနဲ့အစိမ်းဖူးဖွေးလှုပ်နေတဲ့ကျောင်းဝတ်စုံနဲ့ကလေးတွေရဲ့ကျောင်းအသွားပြန်မြင်ခွင့်ဟာဒေါ်ဦးတင်မြအတွက်ဝမ်းနည်းစရာကောင်းလာပါရဲ့။တစ်ဖက်ကိုပြန်လှည့်ကြည့်ချိန်မှာကျောင်းမတက်နိုင်တဲ့သူ့မိလေးတွေကသူတို့အိမ်နာကမြေပြင်ပေါ်မှာဆော့နေရင်ကကျောင်းဆင်းလာတဲ့ရွယ်သူကလေးတွေကိုငေးကြည့်နေကြပါရဲ့။သူတို့လေးတွေကျောင်းမတက်ရတာဒီဂျွန်လာတည့်ရနေ့ကျောင်းဖွင့်ချိန်ကလေးကပါပဲ။မောခာမုံတိုင်းကသူတို့ဘဝတွေကိုပါဝင်မွေသွားခဲ့ပါတယ်
။မိုးရုံလို့အမပြောနေတယ်အကုန်လုံးရက်စိနေတယ
်။မိုးကလည်းယူနေတယ်။ကြောင်တက်နေတဲ့ကလေးတွေလည်းရှိတယ်။ကလေးတွေကတန်းကြောင်မတက်ရသေးဘူး။ဇဝေဇဝါဖြစ်နေ။ပညာရေးကလည်းအသိအခက်ခဲဖြစ်နေ။အခုကတည်တဲ့အတိုင်းပဲလေ။ပညာသင်နေဆိုတာဘယ်မှာပဲဖြစ်ဖြစ်ငွေကလိုတယ်။အလေးကမဟုတ်လား။ ပရာဟိတာဆိုတာလည်းမရှိတော့ဘူးပရာဟိတာကျောင်းတွေကလည်းမပို့နိုင
်အသက်56နှစ်အရွယ်မိခင်တဦးလည်းဖြစ်အဖွားတဦးလည်းဖြစ်တဲ့ဒေါ်ဦးတင်မြတ်ရဲ့ဘဝဟာငကိုကလေးကမှမလုံမချုံနဲ့ပါစစ်တပ်နဲ့ရခိုင်တပ်တော်အေအေတို့အကြတိုက်ပွဲတွေကြောင့်လွန်ခဲ့တဲ့၄နှစ်ကလေးကသူတို့မိသားစုဟာမြောက်ဦးမြို့နယ်ပေါကြောပြင်ကျေးရွာကအင်ကိုစွန့်ပြေးခဲ့ရပါတယ်အဲ့ဒီအချိန်ကစလုံးမိသားတစုလုံးမြို့ဦးကောင်းစစ်ဆောင်စခန်းမှာနေခဲ့ကြတာပါပြီးခဲ့တဲ့မေလ14ရက်နေ့ကမုံတိုင်းဟာတနအင်ကို၄တိုက်နှုန်း250ကီလိုမီတာအထိတိုက်ခတ်ခဲ့ပါတယ်မုံတိုင်းရဲ့သူတို့တဲတွေတစားစီပြက်စီပြိုလဲသွားရပါတယ်အခုတော့ဒေါ်ဦးတင်မြတ်ဟာသူညီမမိသားစုက3ယောက်သူ့သမီး2ယောက်တမတ်1ယောက်မိ2ယောက်စုစုပေါင်း8ယောက်တို့နဲ့အတူယာယီတဲလေးထဲမှာအတူနေနေရတာပါသူတို့စားဝတ်နေရေးကိုတော့အသေးအတန်ရုံးကန်နေရလို့ကလေးတွေရဲ့ကြောင်းကျို့ပိုးစရိတ်တွေကြောင်းသုံးပစ္စည်းတွေအတွက်အကုန်ကျခံပြီးကြောင်းမပိုးနိုင်ကြတော့ပါဘူ
းကြောင်းရှိတဲ့နေရာကိုသွားမယ်ဆိုရင်တဲ့တိမဝင်နေတော့ဘူးမိသားစုကြောင်းရှိတဲ့နေရာကိုသွားမယ်ဆိုရင်စပိန်ရမဝင်နိုင်ဘူးမိဘတွေကလည်းစားဖို့ရှာနေရတယ်သားသမီးတွေကကြောင်းမပိုးနိုင်တော့ဒီကလေးတွေအတွက်စားဥတီလွယ်အိတ်တွေအဲ့လိုမျိုးတွေကူညီစေခြင်းနဲ့ဒီကလေးတွေဒုက္ခခံပြီးတက်ရတက်ရဒီကလေးတွေကိုနောက်မကျစေချင်းတက်နိုင်တဲ့သူတွေထားနိုင်တယ်လို့မတက်နိုင်တဲ့သူတွေနိုင်ကြမှာစိုးရိမ်နေ
မြန်မာနိုင်ငံမှာရခိုင်ပြည်နယ်ဟာဆန်ကလုံးမုံတိုင်းမိုးခါတန်းကိုခံခဲ့ရပါတယ်မုံတိုင်းကြောင့်တေဆုံးသူအနည်းဆုံး146ဦးရှိရဲ့လို့ရခိုင်တပ်တော်အေအေကထုတ်ပြန်ထားပြီးမြဲဒီချက်လဲပုံများနိုင်ပါတယ်အင်ချီပေါင်း2သိန်းကျော်လဲပြက်စီးဆုံးရှုံးခဲ့ရတယ်လို့အေအေကခန့်မှန်းထားပါတယ်။ကျောင်းရချီလဲပြက်စီးသွားခဲ့ပါပြီ။အခြေခံပညာကျောင်းပေါင်းအနည်းဆုံး1300လောက်ပြက်စီးသွားတယ်လို့စစ်ကောင်စီရဲ့ရခိုင်ပြည်နယ်အစိုးရပြောရေးဆိုခွင့်ရှိသူဦးလာသိန်းကပြောပါတယ်။အဲ့ဒီတဲကကျောင်း988ကျောင်းကိုအာဏာပိုင်တွေကပြန်လည်ပြုပြင်ပေးထားပြီးဖြစ်တယ်လို့လည်းသူကဂျွန်လာကုံမိုင်းတုံးကပြောထားပါတယ်။မှုန်တိုင်းတန်တင်ဒေတာကကလေးငယ်တချို့ကတော့မုံတိုင်းတည်းမပါသွားလို့မပြက်စီးပဲကြံခဲ့တဲ့နေရာလေးတွေမှာစုပြုံပြီးကြောင်းတက်နေရတာပါမိုးရသည်ဖြစ်ပေမဲ့အမိုးကအလုံးလောင်းမရှိရကြောင်းမိုးရွာရင်ကြောင်းပြန်ဆင်းပေးလိုက်ရပါတယ်ဒေါ်တန်းတန်းလေးမှာကြောင်းနေရွယ်ကလေး၄ယောက်ရှိပါတယ်သူတို့မိသားစုကတော့ပုံတကြိုးမျိုးနဲ့ကြောက်စိတ်ကြီးရွာကဖြစ်ပြီးအိမ်ကတော့မုံတိုင်းတည်းပါသွားပါပြီဒါပေမဲ့သူ့ကလေး၄ယောက်ကိုတော့ဘယ်နည်းနဲ့ဖြစ်ဖြစ်ကြောင်းရအောင်ထားဖို့သူဆုံးဖြတ်ထားပြီးသားပါအငယ်ဆုံးကလေးက KG သာရှိသေးပေမဲ့မှုန်တိုင်းတင်သာလို့ပျက်စီးနေတဲ့သူတို့အကြောင်းလေးစီကိုနေ့တိုင်းနိုင်ယူဝက်လမ်းလျှောက်ကြောင်းတက်နေကြရပါတယ
်။ပျက်သွားတယ်လေစာတင်ကြောင်းကဟို
စာတင်ကြောင်းကတော့ပျက်သွားတယ်။အရှိဘက်ကစာတင်ကြောင်းကဘာမှအောင်မကြံလိုက်တော့အကုန်လုံးပါသွားတာ။အခုကလေးကြီးလည်းကြောင်းတက်နေရတာခွဲပြီးတော့တက်နေရတာစာတင်ကြောင်းမရှိတော့လို့ကလေးကြီးကြောင်းတက်ရတာလည်းဘလို့အဆင်ပြေမှာလဲ။
ကျောင်းတွေကိုတေချာပြင်ဆင်ခြင်းမရှိဘဲအချိန်မတန်ခင်ပြန်ဖွင့်လိုက်တဲ့အပေါ်မှာလဲဝေဖန်တာတွေရှိနေခဲ့ပါတယ်။ဦးလာသိန်းကတော့ရခိုင်ပြည်နယ်ကကျောင်းသားအားလုံးနီးပါးကျောင်းပြန်တက်နိုင်နေပြီလို့ဂျွန်လာကုံမိုင်းလောက်ကဂုံယူပြီးပြောထားပါသေးတယ်။အချိန်တွေကိုတေချာကြည့်ကြည့်မယ်ဆိုရင်တော့ဒါမဖြစ်နိုင်ဘူးထင်ပါတယ်။ရခိုင်မှာတကယ်ကျောင်းပြန်တက်နိုင်တဲ့ကျောင်းသားအရေးအတွက်ကိုသိနိုင်ဖို့ကခက်ခဲပါတယ်။မင်းပြားကအလဲတန်းပြားဆီယာမမတ်စုကတော့အတန်းတွေကိုကျောင်းသားတဝက်လောက်ပဲလာပြန်တက်နိုင်တယ်လို့ပြောပြပါတယ်။ဒီလိုအပြက်စီအခက်ခဲတွေကြောင့်ကလေးတွေရဲ့သင်ကြားရေးထိခိုက်မှာကိုလည်းသူမစိုးရိမ်နေပါတယ်
။မုံတိုင်းကျောင်းအိမ်တွေကဟိုအိမ်တွေပြစ်စီသွားတာမျိုးတွေရှိတဲ့ခါကျတော့ဟိုပေါ့ကျောင်းသား100လောက်ဆိုလို့ရှိရင်50လောက်ပဲကျောင်းရောက်တာမျိုးတွေလည်းရှိပါတယ်ရှင်။ကလေးတွေမှာကျောင်းသားကြီးတွေအကုန်လုံးပါသွားတာမျိုးပြီးတော့ပြောင်းလဲကြတော့လည်းမိဘတွေကဟိုအိမ်ထူထောင်ဖို့တော့အခက်ခဲဖြစ်နေသေးတော့လေ။ကျောင်းသားကြီးဖြီးဖနှံမိုးကဇာဝဲကိုအခက်ခဲရှိတော့ကလေးတွေကျောင်းမရောက်နိုင်တာမျိုးတွေအများကြီးရှိပါတယ်ရှင်။လူမျိုးပြန်လဲထူထောင်ရေးရနောက်ကြနေမှာဆိုရင်တော့အခုဆိုလို့ရှိရင်ကျမတို့ကျောင်းတက်တာလဲဂျွန်တတိယပထမရောက်နေပြီပေါ့နော်ပြန်လဲထူထောင်ရေးမလုပ်နိုင်သေးရင်ကလေးတွေအတွက်လဲသူတို့စာသင်ဖို့အတွက်လိုအပ်တဲ့အထောက်အကူတွေမရဘူးဆိုလို့ရှိရင်တော့ကလေးတွေအတွက်စာသင်တဲ့တနေ့နောက်ကျသွားမယ်ထင်နေချင
်းနိုင်ငံရဲ့တခြားပြည်နယ်ကကလေးတွေလိုပါပဲရခိုင်ပြည်နယ်ကကလေးတွေဟာလဲလက်ရှိဖြစ်နေတဲ့ပြည်ပခါတွေနဲ့ကိုဗစ် -19 ရိုက်ခတ်မှုတွေကြောင့်ပညာသင်ကြားခွင့်ဆိုင်ခုံမှုတွေကိုရင်ဆိုင်နေရတာပါဒါပေမဲ့တခြားဒေသနဲ့မတူတာကဆရာနာသိမ်းပြီးနောက်ပိုင်းမှာလည်းရခိုင်ပြည်နယ်တွင်းကကြောင်းတက်နှုံဟာလက်တလောထိမြင်မာနေစေဖြစ်ပါတယ်။ဆိုင်ကလုံးမုန်တိုင်းမိုးခါနှောက်ယှက်သွားတဲ့တခြားအရာတွေလည်းရှိပါသေးတယ်
။မ
ကျောင်းနေမှာတင်ယုံညွန်းတဲ့မိတ်ဆက်တွေလှုပ်ခဲ့ပေမဲ့ပုံတိုင်းတန်တင်းသေးတာကဆရာဆရာမတွေကတော့မတက်နိုင်ခဲ့ကြပါဘူးအဲ့ဒီတည်းကဆရာမမဆုက
ဒီမှာလဲတန်းဆိုတော့ grade 9ပဲပြောပါမယ်ရှင် grade 9မှာဆိုရင်ဒီဟိုပေါ့ test book ကကြတော့အရင်တော့ဆိုလို့ရှိရင်ကျမတို့တင်ယုံတက်မှာ80 30နဲ့လာရရှင်အခုကြတော့တင်ယုံတက် grade 9အင်္ဂလိပ်စာမှာဆိုရင်လည်းအသက်တွေများရရှင်အင်္ဂလိပ်စာတော့အတေရှာတော့ဗောနော်အင်္ဂလိပ်စာတေရှာပဲထားပါအောင်တော့ဖတ်စာဖြစ်တဲ့သိပ္ပံမှာဆိုရင်တော့မှပဲကျမတို့ရေးစနစ်နဲ့မတူပဲနဲ့သိပ္ပံမှာတော့မှ physics chemistry bio botany zoo ဆိုပြီးတော့ငါးဘာသာပေါင်းထားရရှင်ဒါကိုသင်တန်းတက်မှာပဲဖြစ်မယ်ရှင်စနစ်သက်တရားအများကြီးပို့ပြီးတော့စာရည်အမြင့်တော့လေကျမတို့သင်တန်းမရှိပဲသင်ရတာကြတော့အများကြီးအခက်အခဲဖြစ်ပါရဲ့ရှင်အခုတော့ဖြစ်တယ်လို့ပဲသင်နေကြရဲ့
သင်တန်းမတက်ခဲ့ရပါမယ်ဆရာတွေကတော့သူတို့တက်နိုင်တယ်လို့စူးစမ်းသင်ပေးနေကြရမှာပါပဲဒီအကျိုးဆက်ကိုတော့ကျောင်းသားတွေခံကြရမှာပါ။ရခိုင်ပြည်နယ်ဟာကာလအတော်ကြာဖွံ့ဖြိုးမှုမရှိခဲ့ဘူးဆိုတာကိုတက္ကသိုလ်ဝင်တဲ့စာပေပွဲအောင်ချက်အတော်လေးနှိမ့်ချခဲ့ရကိုကြည့်ပြီးသိနိုင်ပါတယ်။မကြသေးခင်နှစ်တွေတုန်းကမှအောင်ချက်တွေတက်လာခဲ့တာပါ။ပညာရေးမှူးဟောင်းဦးအောင်တန်းမြင့်ကတော့ဒီနှစ်မှာစနစ်တန်းစာပေပွဲဖြစ်မဲ့ကျောင်းသားတွေအတွက်စိုးရိမ်နေပါတယ
်။လာမယ့်24ပညာတက္ကသိုလ်ဝင်စာပေပွဲကြာခါတော့ခုနကကျွန်တော်ဇာတိပြောခဲ့တဲ့ဒီစနေတန်တင်ယူတိဖို့တင်ယူကလည်းမြင့်ထားတယ်အကြောင်းတွေအားတွေကလည်းမဆုံးတော့တင်တန်းတွေလည်းမရှိသေးစာအုပ်တောင် textbook တွေတော့မဆုံးသေးဘူးတော့အဲ့တို့ကနေနဲ့တော့လို့ဒါပါပိုပြီးအခက်ခဲဒီနေ့တော့ဘိုးလို့ရင်းနေစရာဖြစ်နေတယ်ပညာရေးဆိုတာကတော့ပညာရေးကတစ်နှစ်နောက်ကျရင်တစ်နှစ်အယောက်နောက်ကျကြံခဲ့တယ
်ဆန်ကလုံးမုံတိုင်းမူကဟာရခိုင်ပြည်နယ်လူဦးရေရဲ့တဝက်လောက်အပေါ်ထိခိုက်စေခဲ့ပြီးပြည်내ရဲ့စတူရန်ကီလိုမီတာ 1,000 လောက်ကိုရေလွှမ်းမိုးစေခဲ့တယ်လို့ UNDP ကချုပ်ပြန်ပါတယ်။စစ်တပ်ကကမ္ဘာကူလာသမဂ္ဂနဲ့နိုင်ငံတကာလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးအဖွဲ့တွေဝင်ရောက်ခွင့်ကိုလည်းပိတ်ပင်ထားတဲ့အတွက်ပြန်လည်ထူထောင်ရေးကလည်းနှစ်ချီကြာနိုင်ပါတယ်။တခြားမိခင်တွေလိုပဲဒေါ်ဦးတင်များကတော့သူ့မိွေကျောင်းပြန်တက်နိုင်မှုအတွက်အကူအညီတွေကိုစောင့်မျှော်နေပါတော့တယ်။
ကလေးတွေ
တော့တော့သနာစရာပေါင်းတယ်။ကျောင်းတွက်ဖို့တောင်းရတယ်ငိုကြတယ်။တက်နိုင်ရင်ဒီကလေးတွေကိုကျောင်းပြန်တက်နိုင်အောင်ကြိုးစားပေးစီခြင်းနဲ့အကူအညီလေးပေးစီခြင်းနဲ့ကလေးတွေကညံကောင်းနေရည်သွေးလည်းကောင်းနေကလေးငယ်တွေကိုဒီတစ်နှစ်ကြောင့်မကြံခဲ့စီခြင်းစောင့်မပေးစီခြင်းပါလေ
။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအံဖွဲ့သားတွေကမျှော်လင့်ပါတယ်ဒီစီစဉ်ကိုအလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒိုးအံအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်အပတ်စဉ်ထုတ်လွှင့်နေတဲ့ဒိုးအံအစီအစဉ်ကိုနားဆင်ခဲ့ရတာပါအခုဆက်လက်ပြီးဥတံမောင်တန်းရဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ္တကမ္ဘာအစီအစဉ်ကိုနားဆင်ရမှာပါဘကတာအပါဝင်တစ်ခါကလူငယ်တက်ကြွလှုပ်ရှားသူတွေနားထောင်ခဲ့ကြတယ်ပြည်သူအတန်းမှာအလုတ်လုတ်ခဲ့သူတူဖြစ်တဲ့နီမော်ကသူ့ရဲ့တိုင်းသားဒေတာအတွေ့အကြုံတွေကိုမျှဝေထားပါတယ်နားဆင်နိုင်ပါပြီ
လက်နက်ကင်ဒေါ်လာရင်းကနေစပြီးတော့ဒီမိုကရေစီရေးမှာပါဝင်လှုပ်ရှားခဲ့ကြသူအတီတီကသူတို့ရဲ့အတွေ့အကြုံတွေကိုစာအုပ်တွေပြန်ပြီးရထားလေးရှိကြပါတယ်ဒီဘက်တော့အဲ့ဒီအတွေ့အကြုံတွေကိုပြောပေးဖို့ဖိတ်ခေါ်ထားသူကတော့စာရေးဆရာမမီမော်ဖြစ်ပါတယ်ဆရာမကစာအုပ်နှုတ်ကျွန်တော်တို့ဒီရေးခဲ့ပါတယ်ပထမအုပ်ကတော့မငိမ့်မချမ်းမစိမ့်မလန့်သိမ့်သန့်ကလေးပြည်သူတွေဆိုတဲ့စာအုပ်ဖြစ်ပါတယ်ဒုတိယစာအုပ်ကတော့ထင်းယူစိမ့်လန့်တောင်စလတ်ပန်းနီပြခွာပွင့်တွေဝေစီတဲ့ရင်ခဲတောင်ဒေါ်လာတဘူဆိုပြီးစာအုပ်လို့ကျွန်တော်တို့ထုတ်ဝေထားပါတယ်ဒါသူ့ရဲ့အတွေ့အကြုံတွေကိုရှယ်ထားတာပါဆိုတော့ဆရာမရေဒီဆရာမရင်ခဲတဲ့စာအုပ်လေးအကြောင်းအကျဉ်းတော့ပေါ့နော်ကျွန်တော်ပြောပြပေးပါလားခင်ဗျဟု
တ်ကဲ့ရှင်လွန်ခဲ့သောနှစ်40ကျော်ကတမိုင်းချောင်းဖြစ်ရမှာကိုရွေးအတွေ့အကြုံတွေကျွန်မဟိုသိနေခြင်းတဲ့သဘောပေါ့အထူးသဖြင့်ဆိုတိုင်းရင်းသားတွေရဲ့ဘဝတွေပေါ့နော်လူတွေအရောက်ပေါက်နေတဲ့ဒီဝေးလံတီခေါင်းတဲ့တောင်တန်းကြီးတွေကတိုင်းသားတွေအကြောင်းသိကျင်လို့ပေါ့နော်သိစီကျင်လို့ပေါ့ကျွန်မအဲ့ဒါကြောင့်မလို့အဲရေးသားခဲ့တာဖြစ်ပါတယ်ဟိုတိုင်းသားတွေရဲ့ ရွာတွေရောက်တဲ့အခါတချို့ရွာတွေဟာဟိုတော်တော်ကိုဟိုတွေပေါ့အခြေအနေဆိုးတယ်ဟိုကုတိုးလုံးနေနေရဟိုဘယ်လိုလဲဆိုရင်တကယ်ဂယုနာသက်ဆရာကောင်းတာအခုဝါတွေနဲ့တခြားစီပဲဟိုဘယ်လိုလဲဆိုတော့သူတို့ကအမျိုးသမီးဆိုလို့ရှိရင်ဒီပရိနေနဲ့ဖုံးထားတယ်ပေါ့နော်ရင်ဘတ်ကို
အ
ဲ့တော့အဲ့ဒါတော့နာဂတွေလိုပဲလန်ကုတ်တိနဲ့အဲသူတို့ကရောက်သွားတဲ့အချိန်မှာတောင်းရပေါ့နေတာတော့ဘိုင်းတောင်းနေကအဲ့မှာမိမပဲဖြစ်ဖြစ်ယောက်ျားပဲဖြစ်ဖြစ်သူတို့ကငွေဆေးရံလေးတွေရှိတယ်အဲ့ဆေးရံလေးတွေမှာဆေးရွက်ကြီးတွေတိတ်တာဝါဆေးရွက်ဆိုတာတအားနာအဲ့အဲ့ဟိုထောင်းထောင်းထောင်းတောက်လိုက်သူကချင်းနေပြေးတယ်တဲ့အချင်းမောင်းတာအပေါ်လေးပြေးအဲ့လိုပြောတော့အဲ့ဒီဝါဆေးရွက်ကြီးတွေကိုဆေးရံထဲမှာထည့်တော့ပြီးမိမရောယောက်ျားရောကလေးတွေရောအကုန်တုံးလုံးလေးတွေနဲ့ဟိုအမလေးခါတဲ့မကြည့်ရဘူးဆိုကျမတို့ကပြောဖို့အိတ်တွေနဲ့ဟိုကွယ်ထားတာပေါ့နော်အဲ့လိုမျိုးကွယ်ထားတော့ကျမတို့လိုက်ဖို့တဲ့ဒီဟိုဝါတွေရှိရဲဟိုလမ်းပြနဲ့စကပြန်ပေါ့သူတို့
ကဟုတ်ဟို
ဒီမှာလိုဝါလိုတက်တယ်တယောက်ကဆိုလို့ရှိရင်ကျွန်းဆွဲပွဲမှာပါတဲ့ရေပုံငိုကတ်ဆိုတာလေတန်လုံးပြချန်ပီယံ
ဟုတ်
ငိုကတ်ကအခုထိအသက်ရှိသေးတယ
်ဟုတ်ဟုတ်ကျမဒီအပြစ်ခတ်ရဆဲတဲ့ကာလကလေးတွေရဲ့ပညာရေးနဲ့အပြစ်ခတ်မစရာဆဲမိပါဘောနော်အပြစ်ခတ်မစရာဆဲမိမှာကလေးတွေရဲ့ပညာရေးကျမဘလို့ရကွာလဲ
ဟောတော်တော်ကွာတော့ဗျာဆရာရဲ့အပြစ်ခတ်မစရာဆဲခင်ရဆိုလို့ရှင်တော့ဒီဝါနယ်မှာပဲဖြစ်စီဒီကချင်ဒေသမှာပဲဖြစ်စီဟိုအเจ้าနေရာလည်းကောင်းကောင်းမရှိပါဘူးတကယ်ကိုတဲဆုပ်တဲပြတ်ပါပဲနောက်အပြစ်ခရဆဲလေပြီးရောအကြောင်းတွေကိုကောင်းကောင်းဆောက်ကြတယ်လေအဲ့ဒီဖွံ့ဖြိုးရေးတွေကိုစလုပ်တာလုပ်တော့အကြောင်းဆိုလဲအကောင်းကြီးဆောက်နေန
ောက
်ဆေးဟုတ်ဆိုလဲတကယ်အရင်အခြေတွေကတိတ်ခောက်ကာထားတဲ့ဆေးဟုတ်ဆိုရင်အခုအချိန်မှာအကောင်းစားကြီးဆောက်လိုက်တယ
်ဟု
တ်အဲ့အဲ့ဒါအကုန်ကောင်းလာတယ်ဥမာအကြောင်းတို့ဆေးယုံတို့ဟိုကိုယ့်ရဲ့နေထိုင်မှုအဆောက်အုံတွေကလည်းအရင်တိတ်ခောက်အိမ်တွေပေါ့နော်ထင်းရှူးတိတ်ခောက်ကိုဖြန့်ပြီးတော့အဲတက်ကယ်မိုးထားတဲ့အိမ်ကနေပြီးတော့မှထင်းရှူးသားပြားအဲ့ဒါနဲ့ကပြီးတော့အုတ်ကျုံမိုးတဲ့အိမ်လေးဖြစ်အကုန်ပြောင်းတာ
အဲ
့လိုမျိုးဆိုတဲ့အခါကျတော့ငင်းညာကြီးလည်းရလာရောလမ်းတွေပေါက်လာတာပေါ့တေးဥပြူလည်းတရေဝင်သွားလို့ရလာတယ်လေ
ဟု
တ်အရင်တော့ငင်းညာကြီးမရခင်တော့ကျတော့ဒါသဘုံသကန်းနေဆိုပြီးတော့လေဟိုပတ်စပို့တွေဗီဇာတွေဘာမှမရှိဘူးတေးဥပြူတွေလည်းဝင်ခွင့်မရှိဘူးပေါ့နော်အဲ့ငင်းညာကြီးရလာတေးဥပြူမှာဝင်ပြီးတော့ဟိုဈေးဝယ်လို့ရသွားတယ
်ဟုတ်
အဲ့လိုတက်တာချင်းကြီးလာတော့ပေါ့နောက်တစ်ခုကဒီအမေအိုတွေပေါ့နော်ဟိုလျှက်စစ်မီးတော့မှအသက်80 90အထိမမြင်ဘူးတဲ့အမေအိုတွေဟာလျှက်စစ်ကိုမြင်ဘူးလားဟု
တ
်လျှက်စစ်မီးသုံးဆွဲနိုင်လာတယ
်
ဟုတ်အဲအဲ့လိုမျိုးအနေထားရှိပေါ့နောက်ပြီးတော့သူတို့ကဟိုတိုက်ပွဲမှာဒဏ်ရပြီးကိုသားသမီးတွေအဲအကုန်လုံးကကိုဆွေမျိုးတွေကဟိုဒုက္ခတဖြစ်ကြသေးကြကြေကြနဲ့ဟိုနောက်တစ်ခုကလဲတွေလည်းပြက်ယာတွေလည်းပြက်အဆောက်အအုံအိမ်တွေရောအိမ်ပြက်တာပြတဲ့ခါကျသူကငင်းကြဲယူလိုက်တဲ့အချိန်ကျတော့ဟိုတည်ငြိမ်လာတဲ့ခါမှာသူကအဆောက်အဦတွေကဆောက်နိုင်လာတာပေါ့အေးစီဆောက်ဟု
တ်
ဟုတ်လေအဲ့ဒါကငင်းကြဲတဲ့ခါကျတော့ဒီဟိုအမေအူကြီးတွေလည်းဟိုငိုရာယိုရာကလေးတွေရောဟိုထမင်းမဝလို့ငိုရာအပြည့်ခတ်တန်ကြားလို့ငိုရာဟိုစိတ်အားငယ်တာမရှိတော့
ဟုတ်ဟုတ်ဟုတ်ဟုတ်ဆရာမဟုတ်ဆရာမဒီဝါကိုဆရာမတို့ပြန်သွားကြအောင်အရင်နေခဲ့တဲ့ဘဝနဲ့ကျမတို့အပြစ်ခတ်ရဆက်ပြီးကာလနဲ့ဘလို့များပေါ်သွားလဲကျမဘလို့တွေ့လိုက်ရကျမစိတ်ထဲမှာဘလို့ခံစားရ
အာကွာရတော့ဆရာရဲ့အမခမ်းမဲ့တကယ်ကိုဟောင်ကောင်တို့ဘာလို့ပုံစံမျိုးလားပေါ့နော်အဲ့လိုမျိုးဟိုဟာပေါ့တော်တော်ကိုတိုးတက်ဖွံ့ဖြိုးတာကားတွေဆိုတာကတကယ်အဲ့ဒီမှာတော့ဟိုကားအကောင်းစားကြီးတွေပေါ့နော်ဟိုအဲ့လိုမျိုးတွေဝတ်တောက်တွေလည်းပါတာပေါ့အဲ
့
လိုမျိုးတွေအစင်းမြင့်ကားတွေကြီးပဲစီးတာနောက်တိုက်ကြီးတွေဆိုတာအကြီးကြီးတွေဖြစ်လာတာအရင်တော့ကကြတော့ရှွန့်ကားပြီးတော့တက်ကယ်မိုးအိမ်ကျမတို့လည်းအဲ့လိုပဲအတန်လွှင့်အောင်တော့မှာကျမတို့အိမ်နောက်ကြတော့အဲ့ရှွန့်ကားပြီးတော့တက်ကယ်မိုးတဲ့အိမ်နဲ့ပဲကျမတို့12နှစ်လုံးလုံးနေခဲ့တာဟိုဝါးတွေတော့နှစ်30ငင်းကြီးပွဲတော့ဖိတ်ခံရလို့ကျမတို့လည်းရောက်သွားရောအဲ့အဲ့မှာတိုက်ကြီးတွေလည်းအကြီးကြီးတွေပေါ့နော
်ဟု
တ်တယ်ဟုတ်ကဲ့အဲ့လိုနဲ့ပေါ့နော်ပထမတော့သူတို့ကလည်းဝင်ခံပါတယ်ပထမတော့ညကျွန်တော်တို့ဘိန်းတွေကစိုက်ပြီးတော့ရတဲ့ပတ်စံပေါ့နော်အဲ့ဒီဟာနဲ့သူကဒီဒေတာကြီးကိုသူတို့ကျူးဆသနဲ့လုခဲ့တယ်ပေါ့ဒါပေမဲ့အခုချိန်မှာတော့ကျွန်တော်တို့ဘိန်းလုတယ်လို့ပြောရင်ကျွန်တော်စိတ်ဆိုးတယ်တဲ့ကျွန်တော်တို့မလုတော့ဘူးတဲ
့ဟုတ်ဆရာမအခုဒီအရင်တော့ကလည်းဘဝဒေတာမှာရောကချင်ဘက်မှာရောဆရာမနေခဲ့ဘူးတဲ့ဆိုတဲ့ခါကျတော့ကျွန်တော်တို့မကြာခဏကြားလည်းရှိတဲ့ဘာလူမျိုးကြီးဝါဒအကျင့်သုံးတယ်ဆိုတာက ဒီအောက်ခြေတိုင်းသားတွေအဆင့်မှာရောဆရာမသူတို့ရဲ့သဘောထားသူတို့အမြင်ဘယ်လိုများတွေ့ရပါလဲဆရာမ
သူတို့ကတော့အောက်ခြေတိုင်းသားတွေကဘသူမဆိုချစ်ခင်တာဒီဘသူမှဘာလူမျိုးရဲ့လို့လည်းမမြင်ဘူးရဲ့သူတို့တကယ်ပြောလို့ရှိရင်တော့အင်တာနေရှင်နဲ့စိတ်သက်ပေါ့နော်တကယ်လို့သူတို့ကအရန်ကိုအစစ်မြင့်တဲ့စိတ်သက်ကိုပိုင်ထားတာ
ဟုတ်
ပိုင်ထားတော့ဂျမအခုဆိုလို့ရှိရင်တချို့လူတွေပြောပြောနေရပေါ့နော်အဲဗမာလူမျိုးကြီးဟာကျင့်သုံးတယ်ကျင့်သုံးတယ်ဆိုတော့ကျမလက်မခံဘူးလို့ဘာကြောင့်လဲဆိုတော့ဒါလုံးဝလည်းမဟုတ်ဘူးလို့မြန်မာဗမာလူမျိုးကြီးဟာကိုဗမာကောင်းဆောင်တယ်ကျင့်သုံးဗမာတွေအားလုံးကောင်းစားနေပြီလို့အခုကအဲ့ဒါလည်းမဟုတ်ဘူးလို့မဟုတ်ဖက်နဲ့တကယ်တော့ဒီအာဏာရှင်ဟာပဲလို့ဗမာလူမျိုးကြီးဟာဆိုတာမရှိဘူးလို့ကျမအဲ့လိုပဲမြင်တယ်အဲ့ဒီဂျွာတွေသွားတိုင်းလဲဘသူကမှဗမာဟဲ့ဆိုပြီးတော့လဲကိုယ်တခွမမမေဘူးဘာလူမျိုးလာလာတရုတ်လာလာဗမာလာလာခင်တတ်တယ်ချစ်တတ်တယ
်ဟုတ်ဟု
တ်ကျွန်မတော့ရနေဆက်ရဲ့ကြေးရွာတွေပေါ့နော
်ဟုတ်ဟုတ်ဟုတ်ကျွန်တော်ဆက်မအခုကြာတော့လေနိုင်ငံရေးအစ်စ်မှာကြာတော့ကျွန်တော်တို့ဖက်ဒရယ်ပြည်ထောင်စုကိုကျွန်တော်တို့တောင်းဆိုနေကြတာပေါ့နော်ဆိုတော့ဆက်မဒီတိုင်းရင်းသားတွေရဲ့အောက်ခြေမှာဖြစ်တဲ့ပြည်သူတွေတိုင်းရင်းသားပြည်သူတွေရဲ့သဘောထားနဲ့အဲ့ဒီနိုင်ငံရေးတောင်းဆိုချက်တွေကိုပေါင်းစပ်ပြီးစဉ်းစားလိုက်မယ်ဆိုရင်ပေါ့နော်ကျမအနာဂတ်အတွက်မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံကဘယ်လိုဖြစ်တည်နေလို့ကျမထင်တယ
်။ဟုတ်ကဲ့ဟိုကျမကတော့ဖွဲ့စည်းပုံအခြေခံဥပဒေကြွားညင်သူလည်းမဟုတ်ပါဘူး။ဒါကိုဇောင်းပေးပြီးတော့လေ့လာသူလည်းမဟုတ်ပါဘူး။ဒါပေမဲ့ကျမအမြင်လေးတစ်ခုနှစ်ခုတော့ပြောပြပါမယ်။ဖွဲ့စည်းပုံဆိုတာကလည်းဟိုမိုးပေါ်ကျလာတာမဟုတ်ဘူးလေ။လူကပဲရေးဆွဲထားတာဆိုတော့ဒါလူကလိုအပ်ရဲ့လိုအပ်သလိုပြုပြင်တာပြောင်းလဲတာဒီဖွဲ့စည်းပုံအချက်လက်တွေကိုထုတ်နှုတ်တာပြပြနေပြောင်းလဲတာဆိုတာတော့လိုရမှာပဲလုံလုံသွားမှာပဲလေဒီမှာကြောက်တာဘယ်တိုင်းဒီမှာမဆိုအပီးစီးဖွဲ့စည်းဖို့ဆိုတာမရှိပါဘူးမရှိတဲ့အခါကျဒီလိုပဲလုံရင်းနဲ့ဟိုလုံလို့မရတာလေးကိုပြင်သွားလိုက်ပြင်သွားလိုက်နော်ထောက်ရှိဖွဲ့စည်းဖို့ကြီးရလဲအဲ့လိုပါပဲဟိုပြင်စရာတွေအများကြီးပါလူတွေမကြိုက်တာလည်းများတယ်ဘာတွေဘလို့ဆိုတော့လူတိုင်းသိပါတယ
်ဟုတ်ဟုတ်ဟုတ်အစမအခုဒီစမလည်းတစ်ခါတိုက်ပွဲကိုယ်လည်းအဲစာနေစင်းသမားတယောက်ပေါ့နော်တို့တော့လည်းဒါတော့ကွန်မြူနတီပါတီအောက်ကစာနေစင်းသမားတယောက်အနေနဲ့ဆက်မဖြတ်တန်းခဲ့တယ်ပေါ့နော်ဖြတ်တန်းခဲ့တဲ့ဒုတိယအနေနဲ့အခုလည်းဆက်မရဲ့ပြည်ချင်းလို့ပြန်ရေးတဲ့စာရေးဒုတိယအနေနဲ့ပေါ့နော်စစ်တပ်ပါဝင်လက်ရှိဆောင်ရွက်နေကြတဲ့နိုင်ငံရေးအင်အားစုအသီးသီးကိုဆက်မဘာများပြောချင်ပါသလဲခင်ဗျာ
ဟုတ်ကဲ့ကျွန်မပြောချင်တာကတော့နှစ်ဖက်ကတော့ဟုတ်ပေါ့ညီနိုင်လို့မရလို့အပြန်လာတိုက်နေကြတာပေါ့နော်တမြေတဲနေတရေတဲတောက်တဲ့ပြည်သူချင်းချင်းဖြစ်တာ哦နောက်ပြီးတော့ဟိုဘယ်ကိစ္စမဆိုပေါ့နော်ဟိုငါတူဆိုတဲ့အစွန်းနှစ်ဖက်ရှိပါတယ်ဒီနှစ်ဖက်ကိုရှောင်နိုင်လို့ရှိရင်တော့ဒီတိုင်းပြည်ကြီးကဒီကျမတို့မြန်မာပြည်ကြီးကဟိုဖွံ့ဖြိုးလာမှာပဲတိုးတက်လာမှာပဲတည်ငြိမ်သွားမှာပဲ
ဟုတ်
ဟုတ်အဲ့ဒါအဲ့လိုပဲမြင်ပါတယ
်ဟုတ်ဆရာမဆရာမအများကြီးကျေးဇူးတင်ပါတယ်ဆရာမ
ဟုတ်ကဲ့ကျွန်မလည်းဒီလိုပြောခွင့်ရလို့ကျေးဇူးတင်ပါတယ်ဆရာ
ဟုတ်ကဲ့တွေ့ကြုံတွေကြောက်ဝင်သွားပြီတော့ဆရာမနင်တော့ဖြစ်ပါတယ်ကျွန်တော်လည်းအောင်ပါမယ
်တခါကလူငယ်တက်ကြွလှုပ်ရှားသူတွေနားဆင်ခဲ့ကြတဲ့ပြည်သူအတန်းမှာအလုတ်လုတ်ခဲ့သူတူဖြစ်တဲ့နီမိုကသူ့ရဲ့တိုင်းသားဒေသအတွေ့အကြုံတွေကိုမျှဝေထားတာပါ ဥတင်မောင်တန်းရဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုနောက်တစ်ပတ်ဒီချိန်မှာလဲစောင့်မျှော်နားဆင်နိုင်ပါတယ် VOA American တန်းရဲ့အသံနဲ့အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာပါ line meter 2440နဲ့58တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်အစီအစဉ်နောက်ပိုင်းမှာအာရှနိုင်ငံရေးလေယာဉ်စီးပွားသတင်းများဥရုရာသီနဲ့အနာဂတ်ကမ္ဘာစတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နှာစင်ကြရမှာပ
ါ။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်တဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နှာစင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ View American တန်ရဲ့တင်းင်းလေးမဲ့နောက်ပိုင်းအစီအစဉ်တွေကိုလိုင်းနိုမီတာ24 40နဲ့58တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါဗျ။ View ရဲ့ Facebook နဲ့ YouTube တွေကတော့နားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနိုင်ရွက်မှာထုတ်လွှင့်ပေးမှာကတော့အာရှနိုင်ငံရဲ့လေယာစီးပွားသတင်းများနဲ့ဥရုယာတီနဲ့အနာဂတ်ကမ္ဘာအပတ်စဉ်အစီအစဉ်တွေပါ။အခုပထမဆုံးတော့ကိုဇော်မိုးကျော် season တင်ဆက်နေကြအာရှနိုင်ငံရဲ့အစီအစဉ်ကိုနားဆင်ကြမှာပါ။ပါကစ္စတန်မှာဒီရွေးကောက်ပွဲစီယုံလှုပ်ရှားမှုတွေဘုံခွဲတိုက်ခိုက်ခံရတဲ့အတွက်ဒါဇင်နဲ့ချူတဲ့သူတွေတေဆုံးရတာနောက်ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ရွေးကောက်ပွဲအကြိုကာလအာဏာရပါတီနဲ့တိုက်ခိုက်ခံရကြပဋိပက္ခတွေဖြစ်ပွားနေတာအပဝင်အာရှဒေသတခွင်ရထူးခြားဖြစ်စဉ်တွေကိုဒီပတ်အာရှနိုင်ငံရဲ့အစီအစဉ်မှာကိုဇော်မိုးကျော်ကပြောပြပေးမှာပါ
ပါကစ္စတန်အနောက်မြောက်ဖက်အာဖဂန်နစ္စတန်နယ်စပ်နဲ့နီးတဲ့ခိုင်ဘာပတ်တန်ခွာပြည်နယ်အတွင်းကဘာဂျဝါမြို့မှာပြီးခဲ့တဲ့ဇူလိုင်လ30ရက်နေ့တနင်္ဂနွေနေ့ကရွေးကောက်ပွဲအတွက်စီယုံလှုပ်ရှားနေသူတွေကို IS Islamic အကြမ်းဖက်သမားတွေကအထေခံဘုံခွဲတိုက်ခိုက်ခဲ့တဲ့အတွက်ပြီးခဲ့တဲ့အင်္ဂါနေ့ဩဂုတ်လ2ရက်နေ့အထိသေဆုံးသူအနည်းဆုံး56ဦးရှိသွားပြီလို့တာဝန်ရှိသူတွေကပြောဆိုပါတယ်ဒီတိုက်ခိုက်မှုအတွင်းလူပေါင်း130ကျော်ဒဏ်ရာရရှိခဲ့ပါတယ်အယူအဆပြင်းထန်တဲ့ရှီယိုဇွဲအစ္စလာမစ်ပါတီတစ်ခုဖြစ်တဲ့ဂျမက်ဥလမာအစ္စလာမ်ဖက်ဇယ် JUIF ပါတီဝင်တွေနဲ့ထောက်ခံသူတွေစုဝေးရောက်ရှိနေချိန်မှာအသေးခံဗိုလ်ခွဲသမားကတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ JUIF ပါတီဟာလက်ရှိအာဏာရယူထားတဲ့ဝန်ကြီးချုပ်ရှီဘာရှရစ်ရဲ့အဓိကမဟာမိတ်ပါတီတစ်ခုဖြစ်ပြီးတပ်ပေါင်းစုဝင်ပါတီလည်းဖြစ်ပါတယ်။ဒီနေ့ကုန်ပိုင်းကျင်းပမဲ့ရွေးကောက်ပွဲအတွက်ပြင်ဆင်နေချိန်မှာအခုလိုတိုက်ခိုက်ခံရတာဖြစ်ပါတယ်။ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ IS Islamic အစွန်းရောက်တွေကထုတ်ဖော်ပြောဆိုပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီး American ပြည်ထောင်စုကတော့အပြင်းအထန်ရှုံချလိုက်ပါတယ်။နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Matthew Mella ကအခုလိုပြောဆိုခဲ့ပါတယ်
။ We condemn in the strongest terms the attack in northwestern Pakistan on
Pakistan ma tinengu ni ni dong ga ngai yi ya su yong lu sha mu a paw a chan phet tai khai ta ko jano ru a pyin than shauk cha ba de ti song du thi kai dan ya du ri a twet le a lun be wan ne mi ba de Pakistan pi du ri de ha a chan phet tama ri chao a pyin than khan sa ya ba de da ba mai di a chan phet tai khai mu ga ni a myan song pyan le kaung mon law aw lou saung nai me lu yong ji ba de be nai ngam ma ma ဒီလိုအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုမျိုးမခံစားရသင့်ပါဘူ
း2022ခုနှစ်ဧပြီလတည်းတော့ငါဝင်ကြီးချုပ်အမရခန်ကိုလွှတ်တော်မှာအယုံအကြည်မရှိအဆိုတင်သွင်းပြီးဖြုတ်ချခဲ့ပါတယ်အဲ့ဒီနောက်လက်ရှိအာဏာရယူထားတဲ့ဝင်ကြီးချုပ်ရှီဘာရှရစ်ဦးဆောင်တဲ့အစိုးရတက်လာပါတယ်လူထုထောက်ခံမှုများတဲ့ဝင်ကြီးချုပ်ဟောင်းခန်နဲ့သူ့ရဲ့ PDI ပါတီကရွေးကောက်ပွဲစောပြီးကျင်းပပေးဖို့တောင်းဆိုဆန္ဒပြနေခဲ့ပါတယ်ပြီးခဲ့တဲ့မေလတဲတုန်းကတော့ဝင်ကြီးချုပ်ဟောင်းခန်ကိုအဂတိလိုက်စားမှုအပါအဝင်အခြားမှုတွေနဲ့တရားစွဲဆိုခဲ့ပြီးသူ့ကိုဖမ်းဆီးခဲ့တဲ့အတွေ့အထီးကရုံးတွေဖြစ်ခဲ့ပြီးသေချာဒဏ်ရာရမှုတွေဖြစ်ခဲ့ပါတယ်။ပါကစ္စတန်မှာအခုလိုနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်နေချိန်မှာပဲတစ်ဖက်မှာလည်းအစ္စလာမစ်အစွန်းရောက်တွေရဲ့အကြမ်းဖက်တိုက်ခိုက်မှုတံကိုညှဉ်းဆဲနေရတာဖြစ်ပါတယ်။ပါကစ္စတန်တာလီဘန်အပါအဝင်အစ္စလာမစ်အစွန်းရောက်အဖွဲ့တွေကပါကစ္စတန်ကိုအစ္စလာမစ်စီမင်းအနေနဲ့အုပ်ချုပ်ဖို့လိုလားနေတာဖြစ်ပါတယ်။ဒီလိုအခြေအနေတွေကြောင့်ပါကစ္စတန်မှာရွေးကောက်ပွဲမတိုင်မီကာလနိုင်ငံရေးပဋိပက္ခတွေနဲ့အကြမ်းဖက်တိုက်ခတ်မှုတွေပိုပြင်းထန်လာနိုင်တယ်လို့သုံးသပ်သူတွေကပြောဆိုထားပါတယ်။အခုလိုအချိန်မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်း2024ခုနှစ်ဇန်နဝါရီလမှာကျင်းပမဲ့ရွေးကောက်ပွဲမတိုင်မီလက်ရှိအာဏာရဝန်ကြီးချုပ်ရှေ့ခ်ဟာစီနာအစိုးရနဲ့အတိုက်အခံတွေအကြာတင်းမာမှုတွေဖြစ်နေပါတယ်။တိုင်ခံပါတီဖြစ်တဲ့ဝန်ကြီးချုပ်ဟောင်းခါလီဒါဇီယာနဲ့သူ့ရဲ့သားဦးဆောင်တဲ့ဘင်္ဂလားဒေ့ရှ်အမျိုးသားပါတီ BNP ပါတီကရွေးကောက်ပွဲကိုလက်ရှိဝန်ကြီးချုပ်ရှေ့ခ်ဟာစီနာအစိုးရလက်အောက်မှာမလုပ်ဘဲဂျာနီဂျာပြအစိုးရတရားအောက်မှာကျင်းပဖို့တောင်းဆိုနေပြီးလက်ရှိဝန်ကြီးချုပ်ရှေ့ခ်ဟာစီနာကိုဝန်ကြီးချုပ်ရာဒူးကနေနှုတ်ထွက်ပေးဖို့တောင်းဆိုနေတာပါကနပ်ပြပွဲတွေဖြစ်ပွားနေပြီးပြီးခဲ့တဲ့ဇူလိုင်လ29ရက်နေ့စနေနေ့တုန်းကလည်းဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွဲခဲ့တဲ့အတွက်ထိခိုက်ရုံးဖြစ်ခဲ့ပါတယ်။ BNP ပါတီရဲ့ကျွဲဘက်အတွင်းရေးမှူးရာဟူကပါရဇစ်ကတော့ဒီမိုကရေစီနီလန်းအရာလှုပ်ဆောင်နေတာဖြစ်တယ်လို့ပြောဆိုပါတယ
်။ဂဏတန်ထရစ်နီတီပတ်ဇူတီအဘုံ
ကျွန်တော်တို့ဒီမိုကရေစီနီလန်းအရာအေးချမ်းစွာလှုပ်ဆောင်နေတာပါသူတို့ကကျွန်တော်တို့ကိုရိုက်နှက်နှိမ်နှင်းလို့ရနိုင်ပါတယ်ဒါပေမဲ့ကျွန်တော်တို့ကတော့ကျွန်တော်တို့ရဲ့တောင်းဆိုမှုအပေါ်မှာဆက်လက်ပြီးအခိုင်အမာယက်တည်သွားမှာပါလို့သူကပြောဆိုသွားခဲ့တာပါအခုအခါအသက်85နှစ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ်ဟာစီနာဟာ2009ခုနှစ်ကတည်းကအာဏာရလာတာဖြစ်ပြီးဘင်္ဂလားဒေ့ရှ်မှာတက်တန်းအရှိကြဆုံးဝန်ကြီးချုပ်ဖြစ်ပါတယ်ရွေးကောက်ပွဲ3ကြိမ်ဆက်တိုက်အနိုင်ရရှိပြီးဝင်ကြီးချုပ်တက်တန်း15နှစ်ရှိပြီဖြစ်ပါတယ်ရှိတ်ဟာစီနာဟာ1982ခုနှစ်ကဘင်္ဂလားဒေ့ရှ်ကိုပါကစ္စတန်ကနေခွတ်ထက်ပြီးထူထောင်ခဲ့တဲ့တမရရှိတ်မူဂျီဘာရာမန်ရဲ့သမီးဖြစ်ပါတယ်အခုလိုအချိန်မှာပဲအတိုက်ခံခေါင်းဆောင်လည်းဖြစ် BNP ပါတီရဲ့ခေါင်းဆောင်လည်းဖြစ်တဲ့ဝင်ကြီးချုပ်ဟောင်းခါလီဒါဇီယာရဲ့သားခေရစ်ရာဟမ်ကိုဇူလိုင်လ30ရက်နေ့ဗုဒ္ဓဟူးနေ့မှာပဲဒက်ကာတရားရုံးတစ်ခုကနေအဂတိလိုက်စားမှုဆွဲချက်နဲ့ထောင်တန်း6နှစ်ချမှတ်လိုက်ပါတယ်။သူဟာ2008ခုနှစ်ကတည်းကပြည်ပမှာတိမ်းရှောင်နေရသူဖြစ်ပါတယ်။အခုလိုအခြေအနေတွေကြောင့်ဘင်္ဂလားဒေ့ရှ်မှာလည်းရွေးကောက်ပွဲမတိုင်မီနိုင်ငံရေးပဋိပက္ခတွေပြင်းထန်လာနိုင်ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစည်းအဝေးမှာထင်ပြလိုက်ရပါမယ
်။အာရှဒေသရင်းကထူးခြားဖြစ်စဉ်တွေကိုအပတ်စဉ်တင်ပြပေးနေတဲ့ကိုဇုံမိုးကျော်ရဲ့အာရှနိုင်ငံအစီအစဉ်ကိုနောက်တစ်ပတ်ဒီချိန်မှာလည်းစောင့်မျှော်နားဆင်နိုင်ပါတယ်။အခုတော့ဆက်ပြီးတော့လေယာစိုက်ပျိုးစီးပွားရေးသတင်းတွေကိုကြည့်ရအောင်ပါ။အခုရက်ပိုင်းအတွင်းမှာစစ်ကောင်စီရဲ့ဗဟိုဘဏ်ကနေကျပ်2000တန်ငွေစက်ကူတွေထုတ်ဝေပြီးတဲ့နောက်မှာပြည်ရက်မှာစံစည်းနှုန်းတွေအဆမတန်ခုန်တက်သွားတဲ့သတင်းတွေတစ်ပတ်တွင်းလေယာထွက်ကုန်တိနှံတွေရဲ့ဈေးအတက်ကျပါဝင်လေယာစီးပွားသတင်းတွေကိုစုစည်းပြီး Farmer Times Media ကနေတင်ဆက်ထားပါတယ်။နားဆင်နိုင်ပါပြီ။
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာဆက်ပြူရေးချစ်သူများရှင်လင်းချမ်းမြေကြပါစေရှင်ဒီတစ်ပတ်တွင်လေယာစီးပွားသတင်းတွေကိုကိုချွချွနဲ့သူကျမမေစပယ်ကတင်ဆက်ပေးသွားပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာဆက်ပြူနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ကျပ်2000တန်ထုတ်အပြီးစံစည်းအမြင့်ဆုံးရောက်လာတဲ့သတင်းနဲ့ဆက်ကြပါလေစစ်ကောင်စီဗိုလ်ဘဏ်ကကျပ်2000တန်ငွေစက်ကူတွေထုတ်ဝေလိုက်ပြီးနောက်မှာပြည်တွင်းစံစည်းနှုန်းတွေမြင့်တက်လာတယ်လို့စားသုံးသူတွေနဲ့စံကုန်တယ်တွေကပြောပါတယ်ကျပ်2000တန်ငွေစက်ကူတစ်တွေကိုစစ်ကောင်စီခေါင်းဆောင်ကဦးဆောင်တည်ထားတဲ့မဟာရဝီဇယဖျားတိဆောက်ပြီးစီးမှုအထိမ့်မှတ်နဲ့စစ်ဘိုလ်ချုပ်တွေကစင်ဖြူအဖြစ်ခေါ်ဝေါ်တမုတ်ကရထနန္ဒကအမိပေးထားတဲ့စင်ပေါလီအသက်တစ်နှစ်ပြည့်ထိမ့်မှတ်နေနဲ့ဇူလိုင်လ31ရက်နေ့ကစတင်ထုတ်ဝေခဲ့တာဖြစ်ပါတယ်
။စားသုံးသူကဒီနေ့ကအစိုးရဘလို့မထုတ်လို့ရမနိုင်လဲဖြစ်ခဲ့တာ။ဝေလူကအရင်များပါတော့လေ။သူတို့အဓိကပြဿနာကကုန်ပြင်းလုံးကပဲအဖတ်တက်အကုန်တက်တာနော်။ကုန်ပြင်းတော့အကုန်တက်တယ်။ဝင်ငွေကလုံးဝတက်လာတယ်ကသူတို့နိုင်ချက်တွေဖြစ်သွား။ဝင်ငွေထောက်ပံ့မှုကအမှန်အတွက်အသုံးပြင်းလာတဲ့ထောက်ပံ့နဲ့ဝင်ငွေမှာထောက်ပံ့ပြီးတက်မလာဘူးလေ။ဒီလိုမျိုးများမှမရှိတဲ့ဟာကိုတတ်သွားရတာ။အဲ့လိုမျိုးဖြစ်တော့စားတော့ဘူးကတော့လုံးဝမနိုင်နိုင်တော့ဘူး။မတည်ဘူးတော့ဘူးပဲဟိုစားလို့ရရင်ပြီးတော့ပြည်နေသားနဲ့စားနေတဲ့ပုံစံဖြစ်နေတာ။ဒီအတိုင်းမှလည်းအဲ့လိုမျိုးပဲရက်ွက်တဲမှဆိုလို့ရှိရင်စံအဝါဘောက်ဝယ်တဲ့သူကအများများတယ်။စိုင်းတာရဘက်တီကိုစိုးပါတယ်။စိုင်းတာဘက်တီကိုအဝါကြီးပဲ။စံကျန်ပေါကန်းသူလုံးဝထားရှိဘူးသူစံကြီးတော်တော်များများဖိုင်တော်များဆုတ်တာတယ်။စားလို့မရှိဘူး။ရှိဘူးပေါ့ကန်းသူ။ဒီတော့ဒီမှာဆန်ဝါဆိုတာဒီကွက်ထဲမှာကျွန်တော်တို့ကစားသုံးမှုမရှိတာ။ဒီတကယ်နှစ်နှစ်လောက်တော့မရှိပါဘူး။နှစ်နှစ်ကတော့နည်းနည်းလေးဖြတ်သေးတယ်။ဒါပေမဲ့ဒီနှစ်အဆိုးဆုံးဖြစ်ပါလား
။ဇူလိုင်31ရက်နောက်ပိုင်းပြည်တွင်းစားသုံးမှုများတဲ့ဆန်ဝါအပါအဝင်ဆန်မျိုးစားလိုက်တအိတ်ကို7,000ကနေ10,000ဝန်းကျင်ထိမြင့်တက်သွားတယ်လို့ရန်ကုန်မြို့ကဆန်ကုန်တယ်တွေကပြောပါတယ်။လက်လီဈေးကွက်မှာအနည်းဆုံးဆန်ကျန်24ပြည့်တအိတ်ကို6,500ကနေ9,500ကျပ်အထက်ပေါက်ဈေးရှိနေပြီးရှေ့ဘူပေါ်ဆန်ထူးရှည်ကတအိတ်ကို13,000ကနေ13,500ကျပ်အထက်ထိဈေးတွေမြင့်တက်နေတာပါမြန်မာနိုင်ငံစံစမားအသင်းချုပ်ကတော့စံဈေးတွေမြင့်တက်နေရတဲ့ပတ်သက်ပြီးဈေးနှုန်းတည်ငြိမ်အောင်ထိန်းချုပ်နိုင်မှုအတွက်အရန်စံတွေကနေစံအိတ်ရေ5,000ကိုဈေးကွက်အတွင်းထုတ်ရောင်းပေးမယ်လို့ဇူလိုင်လ28ရက်နေ့ကပြောဆိုထားပါတယ
်သူတော်ရောက်ဟိုပါပါနဲ့အင်း9,000ဆိုပြီးတော့ထုတ်မယ်အရန်စံထုတ်ရောင်းမယ်လို့ပြောတယ်။9,000ဆိုရထုတ်ရောင်းမယ်ပြောတယ်။9,000ဆိုရအိတ်ကတိုင်းပြည်တစ်ပြည်လုံးစံတယ်တစ်ပြည်ပြည်ပဲရှိတယ်။ဘာမှလုပ်လို့မရဘူး။9,000ကမှနည်းနည်းလေးဟာလူလူကမှစင်းစင်းနာထပ်တာထပ်တာဒါနဲ့ကြောက်ကြောက်ဆော့ပြတ်သွားနိုင်တယ်ဒီက ဘယ်သူကတည်းကဒီသုံးသွားမလို့တော့မသိစားသုံးမှုနဲ့တည်းလေးရောက်မလားစားသူဘယ်သူကတည်းကပြတ်သွားမလဲကျွန်တော်လည်းပြောနိုင်ကျွန်တော်တော့ဒီနေ့တော့ပြောတယ်ဘယ်သူ့ကိုထုတ်ပြီးမလဲတော့မသိဘူးကျွန်တော်လည
်းစားသုံးသူပြည်သူတွေဟာအလောက်ကန်ရှာပါမှုဝေချေးဖောင်းပွားမှုမြင့်တက်လာတဲ့ကုန်စည်မျိုးတွေကြောင့်စံချမ်းဇကွဲနဲ့စံဝါကိုသာစားသုံးသူမြင့်တက်လာတဲ့အတွက်ဈေးကွက်အတွင်းမှာတရက်ကိုဇကွဲနဲ့စံဝါအေး900လောက်အထိရောင်းချနေရတယ်လို့ဘေးနောင်ကုန်စည်ရိုင်းအသင်းဝင်ကုန်တဲ့တူကပြောပါတယ
်ဒီပတ်ဝယ်လည်းမရှိတာကြောင့်ကုန်တီစည်းနှုန်းတွေကျဆင်းနေပါတယ်ပြင်တွေးတိုက်ပွဲတွေအပါအဝင်တည်ယူပို့ဆောင်ရေးအခက်အခဲတွေကြောင့်အိန္ဒိယနဲ့တရုတ်ဈေးကွက်ကိုကုန်တီ6ပြင်ပတင်ပို့မှုကထောက်ဝက်ကျော်ခန့်ကျဆင်းသွားတယ်လို့ကုန်တယ်တွေကပြောပါတယ်။ပြင်ပတင်ပို့မှုကျဆင်းလာတာကြောင့်ဈေးနှုန်းတွေလည်းကျဆင်းနေတာပါ။ပြီးခဲ့တဲ့နေ့ကကုန်တီတပိတ်တာကို6000ကျပ်အထက်ဈေးရရှိခဲ့ပေမဲ့အခုနေ့မှာတော့တပိတ်တာကို4500ကနေ5500ကျပ်အတွင်းတာဈေးရရှိနေတယ်လို့မန္တလေးမြို့ကဘိတ်ကုန်တီပွဲရုံရဲ့တာဝန်ရှိသူတို့ကပြောပါတယ်။ဈေးကွက်တွင်မှကုန်တီအဟောင်းတွေကျန်ရှိနေသေးသလိုမကြခင်မှာကုန်တီရာသီအတစ်စတင်တော့မှဖြစ်တဲ့အတွက်ပစ္စည်းကောင်းပစ္စည်းတက်မှသာအယောင်ဝယ်ဖြစ်တယ်လို့မကွေးမြို့ကကုန်တီပွဲရုံပိုင်ရှိသူကပြောပါတယ်။လက်ရှိမှာတော့ကုန်တီအဓိကစိုက်ပျိုးတဲ့တောင်ငူရေးမြို့နယ်နဲ့အီယော်ပတီတိုင်းကကုန်တီအတစ်တွေဈေးကွက်ထဲကိုစတင်ဝင်ရောက်နေသလိုမကြခင်မှာတနင်္သာရီတိုင်းဘက်ကကုန်တီတွေလည်းဈေးကွက်ထဲကိုဝင်ရောက်လာတော့မှာဖြစ်ပါတယ
်။ရေချိုး၅လုပ်ငန်းဥပဒေကိုဥပဒေအမှတ်53မြင်းဆောင်2023ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်419အရရုပ်သိမ်းလိုက်ကြောင်းစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကလက်မှတ်ရေးထိုးပြီးပြီးခဲ့တဲ့ဇူလိုင်လ28ရက်နေ့ကထုတ်ပြန်ကြေညာလိုက်ပါတယ်။ဖျက်သိမ်းလိုက်တဲ့ရေချိုး၅လုပ်ငန်းဥပဒေမှာအခန်းပေါင်း14ခန်းပါရှိပြီး၅လုပ်ငန်းပုံမှန်ဖွံ့ဖြိုးတိုးတက်လာစေဖို့၅မျိုးပြုံးတိမှုကိုကာကွယ်တားဆီးဖို့ရေချိုး၅လုပ်ငန်းရေပြင်တွေပျက်စီးခြင်းကနေကာကွယ်စောင့်ရှောက်ဖို့နိုင်ငံတော်ကရတင်ရထိုက်တဲ့အခွန်အခတွေရရှိဖို့၅လုပ်ငန်းကိုဥပဒေနဲ့အညီစီမံခန့်ခွဲခြင်းနဲ့အရေးယူဆောင်ရွက်နိုင်ခြင်းပြုလုပ်နိုင်စေဖို့ဆိုပြီးအခန်းနှစ်ပုံမှန်၃မှာပြဋ္ဌာန်းထားပါတယ်။ယခင်ကရေချိုး၅လုပ်ငန်းဥပဒေအရ၅လုပ်ငန်းဦးစီးဌာနကမြစ်ချောင်းတလျှောက်ရှိအင်းအိုင်တွေကိုကုန်းတင်အင်းမြေယိုအင်းဘုံအင်းကြေးတိုင်အင်းနဲ့သုတေသနအင်းဆိုပြီးအမျိုးအစားသတ်မှတ်ပုဂ္ဂလိကလုပ်ငန်းရှင်တွေကိုလုပ်ကန့်ခွင့်ပြုထားတာဖြစ်ပါတယ်။ရေချိုး၅ဖက်လုပ်ငန်းဟာမြန်မာနိုင်ငံကပြည်တွင်းစားသုံးသူတွေနဲ့တပိုင်တပိုင်ရေလုပ်ငန်းလုပ်ကိုင်နေသူတွေအတွက်အရေးပါတဲ့အခန်းခဏမှာရှိပြီးရေချိုးငါးရေချိုးငါးငပိရေချိုးငပိကောင်ငရမ်းကြောင်ငစနေငချင်းစသဖြင့်ထုတ်လုပ်ပေးတဲ့လုပ်ငန်းမျိုးစားဖြစ်လို့ပြည်တွင်းမှာရေချိုးသားငါးစီးနှုံးတွေမြင့်တက်လာမှာကိုပြည်သူတွေကစိုးရိမ်နေကြပါတယ်။မြန်မာနိုင်ငံရဲ့အသားငါးကဏ္ဍမှာရေချိုးငါးလုပ်ငန်းကနေထုတ်လုပ်တဲ့ရေထွက်ကုန်ပစ္စည်းက90ရာခိုင်နှုန်းခန့်ရှိပြီးပြပစီကွက်ကိုတင်ပို့နေတဲ့လုပ်ငန်းရှင်တွေလည်းရှိတယ်လို့မြန်မာနိုင်ငံ၅လုပ်ငန်းအဖွဲ့ချုပ်အသင်းဝင်တဦးကပြောပါတယ်စစ်ကောင်စီကဖျက်သိမ်းလိုက်တဲ့ရေချိုး၅လုပ်ငန်းဥပဒေဟာနိုင်ငံတော်ညီဝင်းပြပမှုတိဆောက်ရေးအဖွဲ့နဝတကဥပဒေအမှန်တင့်မြင့်ဆောင်97နဲ့1992ခုနှစ်မတ်လ4ရက်နေ့ကပြဋ္ဌာန်းခဲ့တဲ့ဥပဒေဖြစ်ပါတယ်
အခုဆက်ပြီးဇွန်လ26ရက်ကနေဩဂတ်တရနေ့အထိဈေးကွက်တွင်အသက်ကြောင်းနိုင်မည်ဖြစ်သွားတယ်။လေယာထွက်ကုန်ပြီးနေဈေးနှုန်းတွေကိုပြောပြပေးချင်ပါတယ
်။ဈေးကွက်ထဲမှာပစ္စည်းနှဲလာပြီးဖြစ်တဲ့မြေဘဲဆန်ကတော့ပြပဝယ်ယူမှုရှိသလိုစားစီစီမြင့်လာတာနဲ့အတူစက်ပိုင်ကြီးရဲ့ဝယ်ယူမှုကလည်းများနေရကြောင်းဈေးနှဲငယ်မြင့်တက်လာပါတယ်။မန္တလေးကုန်စည်တိုင်းမှာဇွန်လ31ရက်နေ့ကမြေဘဲလုံးဆန်အနီးတပိတ်တာကို9300ကနေ9600ကျပ်ပေါက်ဈေးရှိပြီး S1 လုံးဆန်တပိတ်တာကို9300ကနေ9500ကျပ် S1 စီဇန်ကတပိတ်တာကို6800ကနေ9000ကျပ်အတီးတီးပေါက်ဈေးရှိပါတယ်တပတ်တွင်မြေဘဲလုံးဆန်ဤကတပိတ်တာကို400ကနေ1000ကျပ်မြေဘဲ S1 လုံးဆန်တပိတ်တာကို900ကျပ် S1 စီဇန်ကတပိတ်တာ900ကျပ်ဝန်းကျင်အတီးတီးမြင့်တက်လာပေမဲ့2000နံငွေဆက်ကူရဲ့ကြောင့်ကုန်တယ်တချို့ကဈေးအတက်အကျကိုစောင့်ကြည့်ပြီးအယောင်းဝယ်ရန်နာထားကြတာတွေလည်းရှိနေရလို့ဟိုတယ်တွေကပြောပါတယ
်ပြင်တွင်းတုံးကလပဲအုပ်စုကလည်းလက်ကျင်နေနေပြီးဝယ်လိုအားများလာတာကြောင့်ဈေးမြင့်လာပါတယ် မန္တလေးကုန်စည်တိုင်းမှာဇွန်လ30ရက်နေ့ကကလပဲဖြူရီ V2 3သိန်းဝင်တဲ့အိတ်ကို25,800ကနေ28,900ချက်ကလပဲဖြူရီ V7 3သိန်းဝင်တဲ့အိတ်ကို26,100ချက်ပေါက်ဈေးရှိပြီးတအိတ်ကို4000ကနေ5000ချက်ဝန်းကျင်အသီးသီးဈေးမြင့်တက်လာပါတယ်ကလပဲထိုင်ဝမ်ကတော့တအိတ်ကို25,300ချက်ကလပဲ929ကတအိတ်ကို25,900ကနေ26,000ကျပ်အတီးတီးပေါက်ဈေးရှိနေပြီးတအိတ်ကို1000ကျပ်ခန့်ဈေးမြင့်တက်လာတာတွေ့ရပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနယ်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
်။ VOA American တန်ရဲ့တင်းင်းတွေနဲ့မနက်ခင်းသတင်းတွေကိုနားဆင်နေကြရပါ VOA မနက်ပိုင်းအစီအစဉ်ကိုလိုင်းနိုမီတာ2440နဲ့58တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတော့ဥရုရာသီနဲ့အနာဂတ်ကမ္ဘာအပတ်စဉ်ကဏ္ဍကိုနားဆင်ကြရမှာပါ။ကမ္ဘာလူမှုအတိုင်းအဝန်းရဲ့လုံခြုံရေးတည်ငြိမ်ရေးနဲ့တရားဝါပြောရေးဟာဥရုရာသီပြောင်းလဲမှုကိုဘယ်လောက်ထိန်းချုပ်ထားနိုင်လဲဆိုတဲ့အပေါ်မှာအများကြီးမူတည်နေပြီလို့ကြံ့ကြံသူတွေကသတိပေးနေကြပါတယ်။ဂျူလ23ရက်ကနယူးယောက်မြို့မှာကျင်းပသွားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဝန်ကြီးများအဆင့်ဆွေးနွေးပွဲမှာလည်းဥရုရာသီပြောင်းလဲမှုကနေလူ့ဘဝအပေါ်မှာဘယ်အတိုင်းတာထိချင်းချောက်နေပြီလဲဆိုတာကိုအလေးထားပြီးတော့ဆွေးနွေးကြကြတာပါဒီအခုတော့ဥရုရာသီနဲ့အနာဂတ်အစီအစဉ်မှာဒီအကြောင်းတွေကိုနန်းလောင်ကတင်ပြပေးမှာပါ
ပတိပခသားစီရေးငြိမ်းချမ်းရေးဖော်ဆောင်မှုနဲ့ငြိမ်းချမ်းရေးတည်မြဲဖို့ထိန်းသိမ်းဆောင်တဲ့ကုလသမဂ္ဂရဲ့လုပ်ငန်းစဉ်တွေဟာကမ္ဘာမှာဥတုရာသီဖောက်ပြန်မှုရဲ့တည်ရောက်မှုတွေရှိလာနေပါပြီ။ငြိမ်းချမ်းရေးနိုဘယ်ဆုရှင်တဦးဖြစ်တဲ့ကိုလံဘီယာသမ္မတဟောင်းဟွမ်မန်နျူအယ်ဆန်တိုစ်ကလူသားတိုင်းရင်ဆိုင်နေရတဲ့တဘာဝပတ်ဝန်းကျင်နဲ့ဥတုရာသီဖောက်ပြန်မှုမှာပူပေါင်းဆောင်မှုအားနည်းတဲ့အပေါ်အားမလို့အားမရဖြစ်နေတာပါ။ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဝန်ကြီးများအဆင့်အစည်းအဝေးပွဲမှာသူကအခုလိုတင်ပြသွားပါတယ
် We are at a moment in history where the world is at risk of dividing into blocks
which ဒီကနေ့ကမ္ဘာဟာကျွန်တော်တို့အားလုံးရင်ဆိုင်နေရတဲ့မမျှော်လင့်တဲ့စိန်ခေါ်မှုတွေကိုပူးပေါင်းအပြေရှာမဲ့အစားတကိုးအာဏာနဲ့အင်အားပြိုင်ဆိုင်မှုတွေလုပ်နေကြပါတယ်ရာသီဥတုပြောင်းလဲဖောက်ပြန်မှုကိုပူးပေါင်းဆောင်ရွက်မှုမလုပ်ရင်တော့အားလုံးပျက်စီးဆုံးရှုံးကြရပါလိမ့်မယ
်ကုလသမဂ္ဂလုံခြုံရေးတပ်ဖွဲ့တွေတပ်ဆွဲထားရအဖွဲ့ဝင်နိုင်ငံတချို့မှာတော့ဒေတာရင်းတည်ငြိမ်ရေးထက်တဘာဝဘေးဒဏ်ကိစ္စတွေမှာပါဝင်ကူညီနေကြရပါတယ်စီးရဲမတည်ငြိမ်မှုသာမကဥဒုရာသီပြောင်းလဲမှုအတန်ကိုပါအကြီးအကျယ်ရင်ဆိုင်နေရတဲ့ကုလသမဂ္ဂအဖွဲ့ဝင်၁၆နိုင်ငံထဲက၉နိုင်ငံမှာကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့ဝင်တွေတပ်ဆွဲထားပါတယ်ရာသီဥတုနဲ့တဘာဝဘေးဒဏ်ကြုံရနိုင်ခြေပိုများပြီးတော့ကြားမဒန်းတူညီမြမှုအားနည်းတဲ့အပေါ်မူတည်ပြီး Central Africa Republic, Congo, Sudan, Afghanistan, Somalia, Mali, Haiti နဲ့ယင်းမင်းဆက်တဲ့နိုင်ငံတွေမှာကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့ဝင်တွေတပ်ဆွဲထားတာပါရာသီဥတုပြောင်းလဲမှုငြိမ်းချမ်းရေးနဲ့လူညုံရေးဆိုင်ရာညီလာခံမှာကုလသမဂ္ဂရဲ့ငြိမ်းချမ်းရေးအစီအစဉ်ဌာန Peace Operation Department အခြေအကဲကအခုလိုတင်ပြသွားပါတယ
် Military engineers in South Sudan are diverted to dealing with the floods and building of dikes on a full-time basis so that they can
ဆူဒန်နိုင်ငံကကုလသမဂ္ဂရဲ့စစ်အင်ဂျင်နီယာတပ်ဖွဲ့တွေဆိုရင်ရေကြီးရေလျှံမှုတွေမှာပါဝင်အားဖြည့်နေရပါတယ်တပ်တော်မှတွေတိစောက်တဲ့နေရာမှာအချိန်ပြည့်ကူညီနေရပါတယ်ဒါမှပဲစစ်ပီးတို့ကတဲ့စခန်းတွေကုလစစ်စခန်းတွေအဓိကလန္ဒရာတွေနဲ့လေရင်ပြေးလမ်းတွေကိုအကာအကွယ်ပေးနိုင်မှာဖြစ်ပါတယ်။နှစ်တည်နဲ့ချီပြည်တွင်းစစ်ဖြစ်နေတဲ့ဆိုမာလီယာမှာဆိုရင်လည်းစစ်ပွဲဒဏ်ကိုအစိုးရကရောလူမှုအတိုင်းဝိုင်းကပါအလူးလဲရင်ဆိုင်နေရတဲ့အပြင်နှစ်ပေါင်း40အတွင်းအစိုးရဆုံးဖြစ်တဲ့လက်ရှိမိုးခေါင်ရေရှောင်မှုကြောင့်နေရာစွန့်ခွာလာကြတဲ့ပြည်သူတွေမှာအစာရေစာငတ်မုတ်ခေါင်းပါမှုနဲ့ကြုံနေရတာပါ။ဒီရက်မှာကြတော့ရေရှားပြီးအပူချိန်တွေမြင့်တက်လာတဲ့ဂျားကတဲမုန်တိုင်းတွေကြောင့်သွားရေးလာရေးခက်ခဲနေရပါတယ်။
ရှာတီဥသူဖောက်ပြန်မှုတန်းနဲ့အတော်လေးရင်ဆိုင်နေရတဲ့စီးရဲနှောင်းပါတဲ့တိုင်းပြည်တွေအတွက်ကုလသမဂ္ဂကငွေကြေးထောက်ပံ့ပေးမဲ့လုပ်ငန်းစဉ်တွေရိုးရှင်းအောင်လုပ်ပေးဖို့လိုအပ်တယ်လို့လည်းပညာရှင်တွေကထောက်ပြပါတယ်။ဖလွန်အိမ်တန်းငွေတွေတိတ်တဲပြီးတော့အပူချိန်မြင့်တက်လာတဲ့အတွက်လည်းတဘာဝပတ်ဝန်းကျင်တွေထိခိုက်ပျက်စီးလာနေရပြီးတဘာဝဘေးဒဏ်တွေနဲ့ဆန္ဒရိတ်ခါနဲ့ရေအရင်ပြပါရှာပါလာတာပါ။အခုလိုဆိုးဝါးလာတဲ့ရာသီဥတုအခြေအနေမျိုးနဲ့တဟဆာတာကြအောင်လို့ထိတ်တန့်ဦးစားပေးအဖြစ်ဆောင်ရွက်ကြဖို့လဲပညာရှင်တွေကအကြံပြုသွားပါတယ်။ဥတုရာသီဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဂျွန်ကယ်ရီကလည်းညီလာခံမအခုလိုတင်ပြခဲ့တာပါ
။ There's no room for debate on the science here. The crisis is growing, it's undermining our collective peace and security.
ဒီနေရာမှာယာရီဥဒုနဲ့ဆိုင်တဲ့သိပ္ပံပညာရပ်တွေကိုမေကွန်ထုတ်နေစရာအကြောင်းမရှိပါဘူး။အခြေအနေတွေပိုပြီးဆိုးလာနေတဲ့အတွက်ငင်းကြိုင်းရင်းနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေအားနည်းသွားစေပါရဲ့။ကုလသမဂ္ဂရဲ့ခိုင်မာတဲ့ဆောင်းချက်တွေမပါဘဲနဲ့ဘယ်တိုင်းပြည်တစ်ခုကမှယာရီဥဒုဖောက်ပြန်မှုတန်ကိုရင်မဆိုင်နိုင်ကြပါဘူး။နောက်ပြီးဒီကိစ္စမှာလှုပ်တင့်လှုပ်ထိုက်တာကိုမလုပ်သေးသမျှကျွန်တော်တို့ရဲ့ငင်းကြိုင်းရေးကျွန်တော်တို့ရဲ့လူမှုဘဝတွေကျွန်တော်တို့ရဲ့လုံခြုံမှုချုံငုံပြောရရင်တော့ကျွန်တော်တို့ရဲ့နေစဉ်လူမှုဘဝတွေအပေါ်ဆက်ပြီးချင်းချောင်းနေမှာဖြစ်ပါတယ်
။ဆွစ်ဇာလန်နိုင်ငံခြားရေးဝန်ကြီးလီဗီယာလူးကတော့ကုလသမဂ္ဂရဲ့2030ပြည်နယ်ရည်မှန်းချက်တွေထဲမှာဥဒုရသည့်အရေးကိုလက်ရှိမှာရောအနာဂတ်ရည်မှန်းချက်ထဲမှာပါထည့်သွင်းရလိမ့်မယ်လို့အကြံပြုပါတယ်။ဥဒုရသည်နဲ့ဆက်ဆက်နေတဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေဟာအပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးနဲ့လုံခြုံရေးအပေါ်မှာပါတည်ရောက်မှုရှိလာနေတဲ့အတွက်ဒါကိုပော့ပော့တနန်းသဘောမထားဘဲနဲ့အရေးတကြီးဆောင်ရွက်ဖို့လိုနေပြီလို့လည်းထောက်ပြပါရယ်။ဂျွန်လ23ရက်နေ့ကကျင်းပခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဝန်ကြီးများအဆင့်အစည်းအဝေးမှာပဲအာရဗ်စောဘာများပြည်ထောင်စု UAE ရဲ့သဘာဝပတ်ဝန်းကျင်နဲ့ဥဒုရာသီရဲ့ယာဝန်ကြီးမာရီယမ်မိုဟာမက်ဆာဟစ်အမ်ဟီရီကလည်းကုလသမဂ္ဂဟာယာသီဥဒုပြောင်းလဲမှုလိုမျိုးရှုပ်ထွေးလာတဲ့စနစ်မျိုးနဲ့သမိုင်းတလျှောက်တစ်ခါမှမကြုံဘူးလို့ပြောပါတယ်။ကမ္ဘာပူနွေးမှုအကျိုးဆက်အဖြစ်ခက်စစိတ်ပေါ်ပေါက်လာတဲ့သဘာဝဘေးဒဏ်တွေပိုးပြီးတော့ပြင်းထန်လာတဲ့အတွက်လဲအဖွဲ့အစည်းတစ်ခုအစိုးရတရက်အနေနဲ့တူဦးတဲ့တုံ့ပြန်နိုင်မှာမဟုတ်ဘူးလို့လည်းပြောပါတယ်။ကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းအချိန်အဟုန်မြင့်လာတဲ့ဥဒုရာသီပြောင်းလဲမှုဟာရှုံးနေတဲ့ပြိုင်ပွဲတစ်ခုလိုဖြစ်လာပေမဲ့လည်းသူ့ကိုနိုင်ခြေရှိနေပါသေးတယ်လို့ပြောဆိုထားတာဖြစ်ပါတယ်။ကျွန်မနင်္ဂလာပ
ါ။နင်္ဂလာကတင်ပြသွားတာပါ။အခု VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တိတိချင်းတွေတောင်းခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရေးသားနိုင်ပါတယ်။ဒီညနေ9နာရီကနေ10နာရီအထိ VOA အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာလိုင်းနိုမီတာ24 40နဲ့51တူကနေဖမ်းယူနားဆင်နိုင်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုဆက်ပြီးပြောပြပေးပါမယ်။ခရိုင်းမီးယားနဲ့ရုရှားပြည်မကြီးကိုဆက်သွယ်ထားတဲ့အချက်ချာတံတားနာကရေးတဲ့ကြားမှာဒီအရက်ဖက်သင်္ဘောတစ်စီးကိုယူကရိန်းတည်းရဲ့တိုက်ခိုက်မှုတွေရုရှားအစိုးရကနေရှုံချလိုက်ပါတယ်။ဒါကိုအကြမ်းဖက်မှုလို့ခေါ်လိုက်ပြီးတော့လက်တုံပြန်မယ်တာဝန်ရှိသူတွေကိုဒဏ်ခတ်အရေးယူမယ်လို့ရုရှားနိုင်ငံသားရေးပြောခွင့်ရကပြောပါတယ်။ရုရှားသမ္မတဟောင်းဒမီထရီမက်ဒီယေဒက်ကလည်းပင်လယ်နဲ့ထဲမှာရုရှားသင်္ဘောတွေကိုတိုက်ခိုက်တဲ့အတွက်ယူကရိန်းစစ်ကမ်းတွေကိုလက်စားချေတိုက်ခိုက်မယ်လို့ပြောကြားခဲ့ပါတယ်။အာဖရိကတိုက်နယ်ပိုင်းမှာရှိတဲ့နိုင်ဂျာနိုင်ငံမှာသမ္မတမိုဟာမက်ဘဇူးမ်ကိုဖြုတ်ချပြီးတော့အာဏာသိမ်းထားတဲ့စစ်တပ်အဖွဲ့အစည်းနဲ့သမ္မတကိုပြန်လွှတ်ပြီးအာဏာမပြန်အပ်ရင်ဆေးရအေးယူမယ်လို့အနောက်အာဖရိကဒေသနိုင်ငံများပူးပေါင်းဆောင်ရွက်တဲ့ ECOWAS အဖွဲ့ကပြောပါတယ်။သူတို့ပေးထားတဲ့သတ်မှတ်ရနီးလာချိန်မှာပဲစစ်တပ်အဖွဲ့အစည်းကရုရှားဂျေဇာတပ်ဖွဲ့ဝက်နာစီကနေပြီးတော့အကူအညီတောင်းခံခဲ့တယ်လို့သုံးသပ်သူတွေကပြောပါတယ်။မလေးရှားနိုင်ငံကွာလာလံပူးမြို့တော်မှာဩဂုတ်လ5ရက်နေ့မနေ့ပိုင်းကရွှေပြောင်းအလုသမားတွေနေထိုင်တဲ့တိုက်ခန့်တွေကိုအာဏာပိုင်တွေကဝင်ရောက်စစ်ဆေးပြီးတော့မြန်မာနိုင်ငံသား100ကျော်အဖမ်းဆီးခံခဲ့ရပါတယ်။မြန်မာတွေအပါအဝင်တရားမဝင်နိုင်ငံခြားလူသား400လောက်ကိုဖမ်းဆီးခဲ့တယ်လို့မလေးရှားရောက်မြန်မာရေးတက်ကြလှုပ်ရှားသူတူကပြောပါတယ်။အိန္ဒိယနိုင်ငံအရှိမြောက်ပိုင်းကမေတီလို့ခေါ်တဲ့ကတဲ့တွေနဲ့ကူကြီးတွေချာအရိယုံတွေနဲ့မတည်မငြိမ်ဖြစ်နေတဲ့မနီပူပြည်နယ်မှာအိမ်မီးရှို့ခံရတဲ့အတွက်လူသေဝန်တည်ဆုံးခဲ့ရပါတယ်။တရင်ချင်းချုပ်ကိုနားဆင်ခဲ့ကြတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကတော့အလိမ်မှာဖြစ်ပါတယ်။အတန်လွှင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ Robert Bush နဲ့ Zubair Al-Tayyab တို့ဖြစ်ပါတယ်။ဒီမနေ့VOA အစီအစဉ်တွေကိုလိုင်းနိုမီတာ24 40နဲ့51တို့ကနေထုတ်လွှင့်ပေးခဲ့တာပါ။တောတာရှင်များနဲ့တူပါမြန်မာပြည်သူပြည်သားအပေါင်းဘေးရန်နဲ့ကင်းဝေးကြပါစေ။ VOA ကိုနားအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မျိုးသက်ပThis program has come to you from the Voice of America, Washington.